Welcome to the Voice of America in Burmese.
ဒီမင်္ဂလာဖျော်ရွှင်ပြည်စုံနဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ။ VOA အမေရိကန်တန်ရဲ့2018ခုနှစ်ဇူလိုင်လ20ရက်တောက်ချန်နေ့မနက်ပဲအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းဒိုမီတာ24 40 58တို့ကနေထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ခင်းသတင်းတွေကိုမဆုမြတ်မို့လဲကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။သမရဆွမ်းနဲ့သမရဘူရင်တို့ကြားဒုတိယကြိမ်ထိပ်သီးစီဝေးပွဲလို့ဖို့ဆွေးနွေးညှိနှိုင်းနေတယ်လို့အင်ဂျီရောပြောဝင်ရကကြေညာပါတယ်။ရှင်းတော်အစဒေတာရေချောင်းသွားလာရေးလူမျိုးရေးပိုင်းပူပေါင်းဆောင်ရွက်ဖို့အာဆီယံတာဝန်ရှိသူတွေနဲ့အိန္ဒိယမှာဆွေးနွေးကြပါတယ်။လိုင်ကူတွေကပြန်ကဲထုတ်ထားတဲ့ထိုင်းလူငယ်တွေမိဘတွေအတီးတီးပြန်ရောက်သွားကြပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။နေတိုးစီးရေးမဟာမိတ်အဖွဲ့အနေနဲ့ကာကွယ်ရေးအသုံးစရိတ်တွေအရင်ထက်ပိုပြီးတိုးတုံကြဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းခဲ့တဲ့အပေါ်မှာဘယ်လိုတုံ့ပြန်မှုရှိပါသလဲ
There's no way this multi-year budget would meet this 4% request for NATO
ဒီကြောင်းသတင်းလေးပြီးမှတင်ဆက်ဖို့ရှိသလိုအိန္ဒိယကက်ရှမီးယားဆိုင်ရာလူအခွင့်အရေးအခြေအနေထိုင်းနိုင်ငံမှာအသက်မပြည့်သေးတဲ့မြန်မာလူသမားတွေအဖမ်းဆီးခံရတဲ့သတင်းတွေကိုကြားဖို့ရှိပါတယ်အခုအရင်ဆုံးတော့တောက်ကြနေမနေ့ခင်ထိတ်တန့်ရောက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်နဲ့ရုရှားကောင်ဆောင်တို့ကဒုတိယကြိမ်ထိပ်သီးစုဝေးလုပ်ဖို့နိုင်ငံခြားဆွေးနွေးစီစဉ်နေတယ်လို့အင်ဂျီရောပြောခွင့်ရဆာရာဟက်ဂဘီဆန်ဒါစ်ကကြာသပတေးနေ့မှာ Twitter ကနေကြေညာပါတယ်သမ္မတဆရာမနဲ့သမ္မတပူရင်တို့ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာပထမကြိမ်ထိပ်သီးစုဝေးလုပ်ပြီး3ရက်ကြာမှပဲဒုတိယကြိမ်တွေ့ကြဖို့စီစဉ်နေတယ်ဆိုတဲ့ကြေညာချက်ထွက်လာတာပါ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်အနိုင်ရစေဖို့အတွက်ရုရှားကဝင်နှောက်ခဲ့တယ်ဆိုတာကိုပထမကြိမ်ထိပ်သီးစည်းဝေးတွင်သမ္မတပူတင်ကငြင်းနေပေါ်သမ္မတထရမ့်ကလည်းသမ္မတပူတင်ဘက်ကနေယက်တီပြောဆိုတဲ့အတွက်အမေရိကန်ပါတီညာစလုံးကလွှတ်တော်အမတ်တွေကဥပဒေပြောဆိုနေတာပါသမ္မတဗလာဒီမီယာပူတင်ကိုလာမယ့်ဆောင်းဦးရာသီမှာဝါရှင်တန်ကိုလာဖို့ဖိတ်ကြားရေးအမျိုးသားလူမျိုးရေးဆိုင်ရာဂျန်ပီပုတ်ကိုဂျွန်ဘိုဒန်ကိုသမ္မတထရမ့်ကညွှန်ကြားထားတယ်လို့ပြောခွင့်ရဆန်ဒါစ်ကတွစ်တာမှာရေးပါတယ်အမျိုးသားထောက်လှမ်းရေးအဖွဲ့ DNI ညွှန်ကြားရေးမူဒန်ကုတ်စ်ကတော့ထောက်လှမ်းရေးဆိုင်ရာပြည်လည်နိုင်ခြင်းအံပြော်တွေကိုကျွန်တော်တို့ဆက်စစ်လေ့လာသွားပါမယ်။အဲဒီကနေရလာတဲ့အချက်လက်တွေကိုသမရကိုအစီအစဉ်တင်ပြပါမယ်လို့ကော်လိုရာဒိုပြည်နယ်မှာလုပ်တဲ့ဆွေးနွေးပွဲတစ်ခုတွင်ပြောသွားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဖင်လန်မှာတကပိတ်ဆွေးနွေးမှုအတွင်းမှာသကပြန်လောက်ခဲ့သူကိုလွှတ်တော်မှာလာရောက်ထွက်ဆိုရင်းနဲ့ပတ်သက်လို့အမေရိကန်လွှတ်တော်အမတ်တွေကြားမှာအငြင်းပွားနေကြပါတယ်။ကောင်းဆောင်တရားပို့တဲ့တဲ့စာရှင်းလင်းပွဲအတွင်း2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆက်ခတ်မှုရဲ့ပတ်သက်လို့သမ္မတကရုရှားဘက်ကိုဝေဖန်ခြင်းမရှိတဲ့အပေါ်မှာ Republican လွှတ်တော်အမတ်တွေရောဒီမိုကရက်လွှတ်တော်အမတ်တွေပါဝေဖန်ခဲ့ကြတာပါဒါပေမဲ့ရွေးကောက်ပွဲမှာရုရှားဝင်ဆက်ဖက်ခဲ့တယ်ဆိုတဲ့ထောက်လှမ်းရေးအစီအစဉ်ခန်းစာရီအပေါ်ထောက်ခံတဲ့ပါတီနှစ်ခုပေါင်းဆုံးဖြတ်ချက်တစ်ခုကိုအထက်လွှတ်တော်မှာဒုတိယဝါအရင်ဆုံး Texas ပြည်နယ် Republican အမတ် John Cornyn ကကန့်ကွက်ခဲ့ပါတယ်မဖြစ်မနေလိုက်နိုင်စရာမလိုတဲ့အိမ်ဆုံးဖြတ်ချက်ထဲမှာသမ္မတထရမ့်နဲ့ရုရှားသမ္မတတို့ရဲ့ထိပ်သီးဆွေးနွေးပွဲအပေါ်လွှတ်တော်မှအပြည့်အဝစုံစမ်းစစ်ဆေးဖို့နဲ့ရုရှားအစိုးရအပေါ်အမေရိကန်ကချမှတ်ထားတဲ့အရေးယူတန်းခါမှုတွေကိုအပြည့်အဝအကောင့်ထဲပေါ်ရေးတိုက်တွန်းချက်လည်းပါဝင်ပါတယ်။ကန်တက်ကပြည်နယ်အမတ် Ron Paul ကလည်းအထူးစုံစမ်းရမှု Robert Mueller ဦးဆောင်တဲ့တရားရေးဌာနရဲ့စုံစမ်းမှုအပေါ်ထောက်ခံတဲ့ဒီမိုကရက်အမတ်တို့ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့ပါတယ်။ဒီမိုကရေစီရဲ့ရန်သူနဲ့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်မှုကိုမှေးမှိန်စေသူကို Helsinki ထိပ်သီးစည်းဝေးပွဲမှာအကာအကွယ်ပေးခဲ့တဲ့အတွက်သမ္မတထရမ့်အပေါ်လွှတ်တော်ကအရေးယူတဲ့နယ်လို့ပါတီနှစ်ခုပေါင်းဆုံးဖြတ်ချက်ကိုပူးတွဲရေးသားသူ Arizona ပြည်နယ် Republican အမတ် Jeff Flake ကတော့ပြောကြားခဲ့ပါတယ်
။ရုရှားနိုင်ငံဆိုင်ရာအမေရိကန်တမန်ကြီးအောင် Michael McFaul ကိုရုရှားဆိုရကစစ်ဆေးမြောက်ဝင်ပြုဖို့အမေရိကန်မှာရည်ရွယ်ချက်မရှိဘူးလို့နိုင်ငံခြားရေးဝန်ကြီး Mike Pompeo ကပြောရေးကိုပြောပါတယ်။တမန်ကြီးအောင် Michael McFaul ဟာရုရှားသမ္မတဗလာဒီမီယာပူတင်ကိုအပြင်းထန်ဝေဖန်သူတစ်ဦးလည်းဖြစ်ပါတယ်။ဒီကိစ္စဖြစ်လာမှာမဟုတ်ပါဘူးလို့နိုင်ငံရေးဌာနမှလူပြည့်ပြည့်စုံမြန်မာကန်တွင်ဝန်ကြီးပွန်ပေယိုကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာတနင်္လာနေ့ကလုပ်တဲ့ထိပ်သီးစုဝေးအတွင်းသမ္မတပူတင်ကကိစ္စရဲ့အတော်များများနဲ့ပတ်သက်ပြီးအဆိုပြုပြောဆိုတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။အဲဒီစုံစမ်းမှုနဲ့ပတ်သက်လို့သမ္မတပူတင်ကအဆိုပြုပြောဆိုတာမှတ်ချက်ပေးတာစဉ်းစားတာတွေရှိပါတယ်။ရုရှားကစစ်ဆေးမြင့်နိုင်ဖို့အမေရိကန်တွေကိုရုရှားသွားခိုင်းမှာမဟုတ်ဘူးဆိုတာသမ္မတထရမ့်ကတိတ်ကိုရှင်းရှင်းလင်းလင်းပြောခဲ့ပါတယ်လို့ဝန်ကြီးပွန်ပေယိုကအပြုအယူကိုပြောပါတယ်။ဒီမိုကရက်တစ်ပါတီရဲ့ကွန်ပျူတာတွေထဲကိုဖောက်ထွင်းခိုးဝင်မှုနဲ့ဆက်ဆက်ပြီးတရားစွဲထားတဲ့ရုရှားစစ်တောင်းလန်ရေးတာဝန်ရှိသူ12ဦးကိုစစ်ဆေးမြင့်မြန်ဖို့အထူးဆောင်ဆစ်ဆေးမှုရောဘတ်မိုလာကိုမော်စကိုလောက်ကင်းပြုမယ်။အပြန်အလှန်အားဖြင့်တမန်ကြီးကမက်ဖောလ် အမေရိကန်ဖွားပြည်ထောင်စီးပွားရေးလုပ်ငန်းရှင်ဘီလ်ဘရောင်ဒါနဲ့တခြားအမေရိကန်နိုင်ငံသားတွေကိုရုရှားကစစ်ဆေးမေးမြန်းတာကိုခွင့်ပြုရမယ်လို့သမ္မတပူတင်ကအဆိုပြုတာပါဘီလ်ဘရောင်ဒါဟာရုရှားဆိုရရဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်အမေရိကန်နဲ့တခြားနိုင်ငံတွေမှာတန်ခတ်အရေးယူတဲ့ဥပဒေတွေပြဋ္ဌာန်းအောင်လှုပ်ဆောင်ထားသူဖြစ်ပါတယ
်။အမေရိကန်သမ္မတနဲ့ရုရှားသမ္မတတို့ဖင်လန်နိုင်ငံမှာတွဲဆောင်ဆွေးနွေးခဲ့ပြီးနောက်ပိုင်းတွေကဆီးရီးယားကရုရှားတပ်တွေနဲ့စစ်ရေးအရဘယ်လိုပူးပေါင်းဆောင်ရွက်ရမလဲဆိုတဲ့ညွှန်ကြားချက်ပန်တဂွန်စစ်ဌာနချုပ်ကလည်းမရသေးပါဘူးလို့အရှေ့လယ်ပိုင်းဆိုင်ရာအမေရိကန်တပ်များရဲ့တပ်မှုကြီးကပြောကြပါတယ်။အခုလောလောဆယ်အထိတော့တိတိကျကျညွှန်ကြားချက်မရှိသေးဘူးလို့တယ်လီဖုန်းပေါ်ကတဆင့်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်ဘဟုကုကယ်ရေးဌာနကိုဦးဆောင်တဲ့ကြီးတပ်ဗိုလ်ချုပ်ကြီးဂျိုးဆက်ဖိုတယ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အမေရိကန်တပ်တွေလုံခြုံရေးအတွက်ထိတ်တန့်ရင်ဆိုင်မှုတွေမဖြစ်အောင်လို့ဆီးရီးယားမှာရှိတဲ့ရုရှားတပ်နဲ့ဆက်လက်ဆက်သွယ်ဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်။ဆီးရီးယားနိုင်ငံထဲမှာကြာရှိနေတဲ့ IS တိုက်ခိုက်ရေးသမားတွေကိုအမေရိကန်တိုက်တွေကတိုက်ခိုက်နေတာဖြစ်ပြီးတော့ရုရှားတပ်တွေကတော့သမ္မတအာဆတ်ကိုဆန့်ကျင်တဲ့အဖွဲ့အစည်းကိုတိုက်ခိုက်နေတာပါ။သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဗလာဒီမီယာပူတင်တို့လက်တလောတွဲဆောင်ခဲ့စဉ်ကဆီးရီးယားမှာရှိတဲ့အမေရိကန်နဲ့ရုရှားတပ်တွေကြားတုံးမြင့်ပူးပေါင်းဆောင်ရွက်သွားဖို့သဘောတူခဲ့တဲ့အတိုင်းအကောင့်ထဲပေါ်ဖို့အဆင်သင့်ဖြစ်နေပြီလို့ရုရှားကာကွယ်ရေးဌာနကအင်ကာနေတုန်းကပြောကြားခဲ့ပါတယ်။ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုရုရှားတို့သိမ်းပိုက်ခဲ့ပြီးကြတဲ့ကရုရှားစစ်တပ်နဲ့နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုဥပဒေချမှတ်တားမြစ်ထားတယ်လို့ဗိုလ်ချုပ်ကြီးဖိုဒယ်ကတော့ကြာတာရေးနေ့သတင်းစာရှင်းလင်းပွဲမှာအလေးထားပြောသွားပါတယ်။ဒီဥပဒေကိုလွှတ်တော်ကပြင်ဆင်ဒါမှမဟုတ်ရှော့ပေါ့ပေးမှဖြစ်နိုင်မယ်လို့သူကပြောကြားခဲ့ပါတယ်
။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့ရှင်းနိုင်ကနေ9နာရီချီပြန်လဲထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စင်တာ
view ကနေတောက်ကြမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အခြေတော်အစဒေသမှာရောင်းတော်လာမှုဆိုင်ရာပူပေါင်းဆောင်ရည်နဲ့လူငွေရေးပိုင်းအကောင်ရည်နီလန်းတွေရှာဖွေဖို့အခြေတော်အစနိုင်ငံများအာဆီယံဖွဲ့ဝင်10နိုင်ငံကတာဝန်ရှိသူတွေနဲ့ဝန်ကြီးတွေအိန္ဒိယနိုင်ငံနယူဒေလီမြို့တော်မှာဂျာဂါဘီနေကာအစည်းအဝေးလို့ဆွေးနွေးကြပါတယ်အကြမ်းဖက်ဝါဒတိုက်ချက်ရေးနျူကလ িয়ার နဲ့ထိန်းချုပ်ရေးနဲ့ရေကြောင်းနံနမိတ်ဆိုင်ရာတတိထားရှိမှုတွေမှာပူပေါင်းဆောင်ရွက်ရေးကိုတိုးမြင့်ချဖို့နဲ့အာရှရာစုနှစ်လို့ဆိုရမယ် Asia's Century အတွက်နိုင်ငံတွေပါဝင်မဲ့အနေထားသတ်မှတ်ရေးကူညီလို့ဆောင်ကြဖို့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီး Sushma Swaraj ကအာဆီယံဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းပြောဆိုပါတယ
် India ASEAN engagement is deep rooted and we place ASEAN as the center of our dream of an Asian century.
အိန္ဒိယအာဆီယံပူးပေါင်းဆောင်ရွက်မှုဟာအခိုင်အမာမြင့်တွင်နေပြီးအာရှရာစုနှစ်တစ်ခုဖြစ်ပုံဖော်ဖို့ကျွန်တော်တို့အီးမေးလ်ရဲ့ဗဟိုချက်မှာအာဆီယံကိုထည့်သွင်းသတ်မှတ်ထားပါတယ်။အာရှရာစုနှစ်လို့ခေါ်ဆိုဖို့အတွက်အာရှဒေသအနေနဲ့27ရာစုနှစ်မှာကမ္ဘာလုံးဆိုင်ရာနေရာတနေရာကိုပြန်ရလာပြီးဖြစ်တာနဲ့မျှအိန္ဒိယနဲ့အာဆီယံတို့ဟာအရေးပါတဲ့အခမ်းအနားကနေပါဝင်သွားမှာပါ။ဒီအနာဂတ်အမြင်ကိုလက်တွေ့ဖြစ်လာအောင်လုပ်ဖို့အတွက်အိန္ဒိယနိုင်ငံဟာအာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားပါမယ်လို့အိန္ဒိယနိုင်ငံသားဝန်ကြီးဆူရှမာဆော်ရက်ကပြောသွားတာပါဒေတာတွေမှာအငင်းပေါက်မှုတွေကိုငင်းကျင်းတဲ့နီလန်းနဲ့ပြင်ဆင်ကြဖို့စင်ကာပူနိုင်ငံသားဝန်ကြီးဗီဗီယန်ဘာလာခရစ်နန်ကနှိုးဆော်ပြီးတေးငယ်တဲ့စင်ကာပူနိုင်ငံအနေနဲ့အင်းအားဟာအမှန်တရားလို့သတ်မှတ်တဲ့ကဘာတစ်ခုမှာရှင်သန်ဖို့အခွင့်အလမ်းမရှိပါဘူးလို့ပြောသွားပါတယ်
ကမ်းစံမီရေနံထွက်ပစ္စည်းတွေကိုမြောက်ကိုရီးယားနိုင်ငံစီတင်ပို့နေတာရပ်ဆိုင်းဖို့အမေရိကန်ရဲ့တောင်းဆိုချက်ကိုတရုတ်နဲ့ရုရှားတို့ကစဉ်းစားချင်းပို့ပေးဖို့တုံ့ပြန်ခဲ့တယ်လို့တပ်တမန်တွေကကြားသာပင်းကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံတောင်းဖို့ကုလသမဂ္ဂသတ်မှတ်ထားတဲ့ပမာဏထက်ကျော်လွန်ပြီးတော့တရားမဝင်ရေနံတင်သွင်းနေတယ်လို့ဆိုပြီးအမေရိကန်ကမြောက်ကိုရီးယားစီရေနံတင်ပို့မှုတွေရပ်ဖို့ကုလသမဂ္ဂအရေးယူတန်းခတ်မှုဆိုင်ရာကော်မတီကိုပြီးခဲ့တဲ့သတင်းပတ်ကတောင်းဆိုခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂအရေးယူတန်းခတ်ထားမှုအရာတစ်နှစ်ကိုရေနံစီ၅သိန်းသာတင်သွင်းခွင့်ရှိတယ်လို့သတ်မှတ်ထားပေမဲ့အဲ့ဒီအရေးအတွက်ထက်ကျော်လွန်ပြီးတော့တင်သွင်းနေတယ်လို့အမေရိကန်ကဆိုကမြောက်ကိုရီးယားကကိုတာသတ်မှတ်ချက်ကိုချိုးဖောက်နေတယ်ဆိုတာကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးကိုအသိပေးဖို့အတွက်အမေရိကန်ကတောင်းဆိုခဲ့တာပါမြောက်ကိုရီးယားအစိုးရကရေတန်းထွက်ပစ္စည်းတွေရရှိအောင်စ조사မှုနဲ့တင်မောတစ်ခုကနေတစ်ခုလွှဲပြောင်းတင်သွင်းတာကိုတားဆီးနိုင်ဖို့အဖွဲ့ဝင်နိုင်ငံတွေအနေနဲ့ပို့ပြီးတော့သတိထားစောင့်ကြည့်ဖို့လဲအမေရိကန်ကကုလသမဂ္ဂကော်မတီကိုတောင်းဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကမြောက်ကိုရီးယားကအမေရိကန်ပြည်မကြီးဗန်နီယာကိုမဆိုရောက်အောင်ပြစ်လွတ်နိုင်တယ်လို့ဆိုတဲ့မစ္စတာ၃ဆန်းသတ်မှုလုပ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေရေနံကိုတာတတ်မှတ်မှုပါဝင်တဲ့အရေးယူတန်းခါမှုတွေကိုဒီဇင်ဘာလကချမှတ်ခဲ့ပါတယ်
။ထိုင်းနိုင်ငံတော်ဘဏ်ချင်းရန်ခဲမေဆန်မျိုးကထမ်လွန်းလိုက်ကူတွေကနေကဲထုတ်ထားတဲ့တော်ဝဲဘောလုံးတင်ကကစားသမား၁၂ဦးနဲ့နီးပြားတို့ဟာ ဗိုလ်ထူးနေမှာဆေးရုံကဆင်းဝင်ရပြီးတဲ့နောက်ကြာလာပြီးနေမှာတော့သက်ဆိုင်ရာမိသားစုတွေနဲ့အပြည့်အဝပြန်နေဝင်ရကြပြီဖြစ်ပါတယ်သူတို့တွေကနီးပြအပါဝင်ဗုဒ္ဓဘာသာဝင်12ဦးဟာကြာတာရီနေ့ကဖရာသက်ဒရိုင်ဝါကိုဘုန်းကြီးကျောင်းမှာတွားပြီးဝတ်ပြုဆုတောင်းကြပါတယ်သူတို့ကိုကယ်ဆယ်ဖို့ကူညီလှူဆောင်ပေးရင်ကွယ်လွန်သွားသူထိုင်း Navy Seal တပ်ဖွဲ့ဝင်ဟောင်းကိုရည်စူးပြီးတော့ကိုရင်ဖို့ရဟန်းခံကြမယ်လို့သူတို့12ဦးစလုံးကပြောပါတယ်သူတို့73ရောင်စလုံးဟာစိတ်ပန်းရုပ်ပိုင်းပြန်ပြီးကျမ်းမာလာကြပြီလို့သူတို့ကိုကူတာပေးတဲ့ဆရာဝန်တွေကပြောပါတယ်
။နာဇီရဲဂျူးလူမျိုးတားနဲ့ချီကိုတပ်ဖြတ်ခဲ့တဲ့ Holocaust ဖြစ်ရမဟုတ်ဘူးလို့ညှဉ်းဆန်နေသူတွေကို Facebook တုံးခွင့်ပေးတဲ့နယ်လို့ Facebook CEO Mark Zuckerberg ပြောကြားခဲ့တဲ့အပေါ်မှာဝေဖန်မှုထွက်ပေါ်လာခဲ့ပြီးတဲ့နောက်သူ့ရဲ့ယက်တီချက်ကိုပြန်လည်ရှင်းလင်းနေပါတယ်။ကိုရိုင်းဂျူးလူမျိုးဖြစ်တဲ့ Zuckerberg က Recode ဒီပညာသတင်း website နဲ့တိသန့်မင်းမြန်ကမှကျုပ်ဆိုလိုက်ပြုံလိုက်တက်ဖြတ်ခံရတယ်ဆိုတာကိုမယုံကြည်သူတွေကို Facebook ကနေအလိုလျောက်ဖယ်ရှားမှာမဟုတ်ဘူးလို့ပြောခဲ့တာပါဒီပြောကြားချက်ပေါ် online ပေါ်မှာတော်တော်လေးဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်အဲဒီနောက်မှာ Zuckerberg ကပြောခဲ့တာနဲ့ပတ်သက်လို့ထပ်ရှင်းပြတဲ့စာကို Recode website ကို email နဲ့ပို့ပေးခဲ့ပါတယ်အဲ့ email ထဲမှာတော့ Holocaust ကိုညှဉ်းဆန်နေမှုဟာစော်ကားရာရောက်တယ်လို့ပုံကိုရေးအရာသူတတ်မှတ်ကြောင်းနဲ့အဲ့ဒါကိုညှဉ်းဆန်နေတဲ့သူတွေကိုသူ့ဘက်ကကာကွယ်ဖို့လုံးဝရည်ရွယ်ချက်မရှိဘူးလို့ပြောကြားထားပါတယ်ရှင်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မဆူမြတ်မွန်တို့ပြောပြခဲ့ကြတာပါအခုတော့နိုင်ငံတကာသတင်းလှော်တွေနဲ့မြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်တွေကိုစက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ် Voltaire Day လို့ခေါ်တဲ့ပြည်နှစ်နိုင်ငံအမျိုးသားနေ့မှာအစင်းလာတွေအတိုင်းပြင်သစ်ကတိုက်လေယာဉ်တွေ Helicopter တွေတပ်ဖွဲ့ရင်အားတွေနဲ့ Paris မြို့ရဲ့ရှောင်းဇီလီဇေလမ်းမကြီးပေါ်မှာသူစင်အားကိုထုတ်ပြခဲ့ပါတယ်။နေတိုးအဖွဲ့နိုင်ငံတွေကကာကွယ်ဆေးကိုတိုးတုံဖို့ဆုံးဖြတ်ခဲ့ကြတဲ့အတိုင်2025ခုနှစ်ရောက်တဲ့အခါပြင်သစ်ရဲ့ကာကွယ်အသုံးစေး200ဂိုင်နှုန်းတိုးတုံသွားမှာဖြစ်ပါတယ်။ဒီ200ဂိုင်နှုန်းဟာအမေရိကန်အတွက်တော့မလုံလောက်သေးဘူးလို့ဆိုပါတယ်။ VOA သတင်းတော် Lisa Bryant Paris မြို့ကပေးပို့တဲ့သတင်းတော်ကိုတင်ပြခြင်းပါတယ်။ပြင်သစ်သမ္မတအမန်နူရယ်မက်ခရွန်နဲ့ပုဂ္ဂိုလ်ရေးရင်းနှီးမှုထူထောင်မှုအတွက်အမေရိကန်သမ္မတဒိုနယ်ထရမ့်တယောက်2019ပြင်သစ်အမျိုးသားနေ့စီးပြအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ဇူလိုင်14ရက်နေ့ဟာဗက်စတိုက်ဒီခေါ်ပြင်သစ်နိုင်ငံအမျိုးသားနေ့ဖြစ်ပါတယ်။ဒီနေ့ပြင်သစ်အမျိုးသားနေ့ပွဲကိုသမ္မတမက်ခရွန်ကစင်ကာပူဝန်ကြီးချုပ်နဲ့အတူတက်ရောက်ခဲ့ပါတယ်။ဒါပေမဲ့နေတိုးအဖွဲ့ဝင်တွေကာကွယ်ရေးအသုံးစိတ်သုံးစွဲမှုမလုံလောက်သေးဘူးလို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းလာရောက်ဝေဖန်တဲ့နေတိုးထိပ်သီးအစည်းအဝေးမှာတော့သမ္မတမက်ခရွန်နဲ့သမ္မတထရန့်တို့တွေ့ဆုံခဲ့ကြပါတယ်။ပြင်သစ်ကတိုးတုံမဲ့စစ်စည်းရေးဟာတမတ်ချက်ပိုင်းနိုင်ကိုပြည့်မီစေမဲ့ခြေလှမ်းဖြစ်ပါတယ်။ကာကွယ်ရေးအသုံးစိတ်ဥရီမူဂျန်းကိုဘက်စတိုင်းစီးပြအခမ်းအနားမတိုင်ခင်နိုင်ယူပိုင်းအလူမှာသမ္မတမက်ခရွန်လက်မှတ်ရေးထိုးအတည်ပြုလိုက်တာဖြစ်ပြီးဒါဟာ9နှစ်ကျော်ကာလအတွင်းဒေါ်လာဘီလီယံပေါင်းများစွာစီးရေးမှာတိုးချဲ့သုံးသွားမှာဖြစ်တယ်လို့2025ခုနှစ်ရောက်တဲ့အခါနိုင်ငံစည်းဝါးရေးပမာဏရဲ့200ဂိုင်နှုန်းထိသုံးဆွဲသွားမှာဖြစ်ပါတယ်။ဒါပေမဲ့ထရမ့်ကတောင်းဆိုခဲ့သလိုမျိုး400ဂိုင်နှုန်းထိတိုးတုံးဖို့ဆိုတာကိုတော့နေတိုးအဖွဲ့ဝင်တွေကမလုပ်ကြသေးပါဘူး။ပြဲထရွန်ဟာကာကွယ်ရေးဆိုင်ရာ Defense News ဌာနဘယူရိုအကြီးအကဲဖြစ်ပါတယ်
။ There's no way this multi-year budget would meet this 4%request.
စီအသုံးစီကို400ဂိုင်နှုန်းထိတိုးကြဖို့မိတ္တရက်ခံလိုက်တဲ့အခါနေတိုးအဖွဲ့ဝင်နိုင်ငံတွေကိုအံ့အားသင့်သွားစေပြီးနှစ်တွေအကြာကြီးသုံးဆွဲရမှာမို့လက်တွေမှာဘယ်နည်းနဲ့မှမဖြစ်နိုင်ပါဘူ
းသမ္မတမက်ခရွန်ကလက်မှတ်ထိုးလိုက်တယ်ဆိုပေမဲ့ဒီဥပဒေမူကြမ်းကိုမဖြစ်မနေအကောင်အထည်ဖော်ရမယ်ဆိုတာတော့မဟုတ်သေးဘူးလို့ပြဲထရွန်ကဆိုပါတယ
် It not only depends on the next administration which will have to win the elections
ဒါကရုပ်ောက်ဝင်နိုင်ပြီးနောက်တက်လာမယ်ဆိုတာပေါ်မှာလည်းမူတည်ဘူးတော့မကနှစ်ပေါင်းများစွာသုံးဆွဲရမယ်ဒီကာကွယ်ရေးဘတ်ဂျက်တွေဒါနာယုဝန်ကြီးဌာနကနှစ်စဉ်အတည်ပြုပေးရမှာလည်းဖြစ်ပါတယ်အဲ့ဒီနှစ်ပေါင်းများစွာအတွက်ဘတ်ဂျက်ကိုအတည်ပြုပြီးအဲ့ဒီအတိုင်းလိုက်နာလှုပ်ဆောင်နိုင်ကြမှာပါလား
ကာကွယ်ရေးသုံးစည်းနှစ်ရာဂိုင်းနှုန်းထက်ပိုတိုးပြီးသုံးဖို့နေတိုးအဖွဲ့ဝင်တွေသဘောတူလိုက်တယ်ဆိုပြီးသမ္မတထရန့်ကပြောဆိုနေတာကိုသမ္မတမက်ခရွန်ကလက်မခံဘဲပယ်ချခဲ့ပါတယ်။အသုံးစိတ်တိုးလိုက်တဲ့အတွက်ပြင်သစ်စစ်တပ်အကြီးအကဲကတော့ပြောနေမှာပါ။ကာကွယ်ရေးအသုံးစိတ်ဖြတ်တောက်မယ်လို့သမ္မတမက်ခရွန်မနစ်တုံးကကြေညာခဲ့ပြီးစစ်တပ်အကြီးအကဲကယာဒူးကနှုတ်ထွက်မလို့တောင်ဖြစ်ခဲ့ရပါတယ်။ပြဲထရွန်ရှင်းပြတာက
There are two major areas where spending will be allocated. One is greater spending on.
သုံးမယ်ဆိုရင်အဓိကခေါ်ဝေသုံးဆရာမယ်ကဏ္ဍကနှစ်ခုရှိပါတယ်။တစ်ခုကထော်လိုင်းဌာနတွေအတွက်ဖြစ်ပြီးအကြမ်းဖက်တိုက်ခိုက်မှုထိန်းချုပ်ရေးနဲ့တမေဟိုးကြောင့်မဟုတ်တဲ့တိုက်ခိုက်ရေးဓမ္မတွေကိုပံ့ပိုးပေးရေးဖြစ်ပါတယ်။နောက်ကဏ္ဍတစ်ခုကလက်နက်စွမ်းအင်တိုးမြင့်ရေးပဲဖြစ်ပါတယ်
။ကုနိုင်ငံတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေကြုံနေရတာကြောင့်ကာကွယ်ရေးဆေးကိုပိုသုံးဖို့ပြင်သစ်စစ်တပ်ဟာဖိအားပေးခံနေရတာပါ။ပြင်သစ်စစ်တပ်ဟာအာဖရိကဘက်မှာတပ်သား 4,000 လောက်ဖြန့်ကျက်ချထားရပါတယ်။လက်ဖီကာရိုသတင်းစာရဲ့စစ်တမ်းတစ်စောင်အရပြင်သစ်နိုင်ငံသား10ဦးမှ9ဦးကအကြမ်းဖက်ဝါဒကိုတိုက်ခိုက်ဖို့ဆိုရင်ပြင်သစ်စစ်တပ်ကိုပိုးပြီးပံ့ပိုးပေးဖို့လိုတယ်လို့သဘောတူထားကြပါရယ်ခင်ဗျာ ပြည်ရဲ့တောက်ကြနေမနေ့ကအစည်းအဝေးတွေကိုဆက်ပြီးတင်ဆက်နေပါရယ်ခင်ဗျာအခုတော့ကက်ရှမီးယားအခြေအနေကိုကြည့်အောင်ပါကက်ရှမီးယားဒေသလူအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးပြီးခဲ့တဲ့လကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ပထမအဦးဆုံးအစီရင်ခံစာအကြောင်းလုံခြံစွဆွဲချက်တွေနဲ့သတင်းမှားတွေဖြန့်ဖို့ရည်ရွယ်ပြီးအိန္ဒိယမီဒီယာတွေကရေးသားဖော်ပြနေတယ်ဆိုတာတွေပေါ့ကုလသမဂ္ဂလူအခွင့်အရေးယုံကဝေဖန်ပြောဆိုနေပါတယ်ဒီအကြောင်းဂျနီဗာကနေလီဆာရှရိုင်းပေးပို့တဲ့သတင်းလောက်ကိုကိုကြကြော်သိမ်းပြပြမှာပ
ါကုလသမဂ္ဂအစီရင်ခံစာဟာမှားယွင်းနေပါတဲ့အချက်လက်တွေဟာယုံပါတဲ့ဂျန်စီမှုတစ်ခုတာမမဟုတ်ပါကစ္စတန်ထောင်လိုင်းရေးကရေးထားတဲ့အစီရင်ခံစာတစ်ခုအဖြစ်အိန္ဒိယသတင်းမီဒီယာတွေကအပြင်းအထန်ဝေဖန်ရှုံချပြီးရေးသားဖော်ပြထုတ်လွှင့်ကြပါတယ်။အိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသနဲ့ပါကစ္စတန်အုပ်ချုပ်တဲ့ကက်ရှမီးယားဒေသတို့ကပြည်ပကမှာနှစ်ပေါင်း80ကျော်ကြာလူခွင့်ရေးချိုးဖောက်မှုတွေနှိမ့်ဆက်ညှဉ်းပန်းတပ်ဖြတ်မှုတွေကို49မျက်နှာပါအစီရင်ခံစာထဲမှာဖော်ပြထားတာပါ။နှစ်နိုင်ငံစလုံးကသူတို့ပိုင်ဒေသတွေနဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးမှုတွေကိုဝန်ခံမပြုတဲ့အတွက်အချက်အလက်တွေကိုအဝေးကနေပဲစုဆောင်းရယူပြီးပြုစုထားတာပါ။အိန္ဒိယအာဏာပိုင်တွေဟာအစီရင်ခံစာကိုတေချာမလေးလား၊လေးနှစ်တဲ့စိုးရိမ်မွေးရာတွေကိုတုံ့ပြန်လှုံ့ဆော်တာမျိုးမရှိဘဲပယ်ချတဲ့ပေါ့အကြီးအကျယ်စိတ်ပြက်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးအေဂျင်စီပြောခွင့်ရရူဘတ်ကိုဗီကပြောပါတယ်။စံချိန်ပိုင်းအနေနဲ့အိန္ဒိယအစိုးရအတိုက်ခံပါတီတွေ၊ပညာရှင်တွေ၊သတင်းမီဒီယာတွေနဲ့အိန္ဒိယလူအဖွဲ့အစည်းတွေကတခြားအတိုင်းဝိုင်းတွေဟာဒီအစီရင်ခံစာကိုဂုဏ်သိက္ခာကျဆင်းအောင်ဝေဖန်ပြောဆိုကြတယ်လို့ကိုဗီက VOE ကိုပြောပါတယ
် There been some very intelligent and well thought through articles but there's also been this constant stream
ဒီစီရင်ခံစာထဲမှာတိတ်ကိုထက်ထက်မြက်မြက်နဲ့အသေးချာသုံးသပ်ရေးသားထားတာတွေပါဝင်ပါတယ်ဒါပေမဲ့ကျွန်တော်အမြင်ပြောရရင်အစီရင်ခံစာမှာရေးထားတာကိုသေချာမကြည့်ပဲတစ်ဖက်သက်အမြင်နဲ့အပြင်းထန်ဝေဖန်ပြစ်တင်တာအထူးသဖြင့်အစီရင်ခံစာနဲ့ကိုးကားထားတဲ့ရင်းမြစ်တွေရဲ့ယုံကြည်ကိုးစားတိုင်းမှုကိုတိုက်ခိုက်တာတွေဟာစီရင်ခံစာထွက်လာပြီးကလေးကအဆက်မပြတ်ကိုရှိနေပါတယ
်ထဲသွင်းသုံးဆွဲထားတဲ့သတင်းရင်းမြစ်တွေကိုအောက်ခြေမှတ်ချက်တွေနဲ့တကွအသေးစိတ်အတိအကျမှတ်တမ်းတင်ထားတဲ့အစီရင်ခံစာပါအချက်လက်တွေကိုဝေဖန်သူတွေကလုံးဝလစ်လျူရှုထားတယ်လို့ကိုးဗီစာပြောပါတယ်ဂုဏ်သိက္ခာရှိတဲ့ရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့ Press Trust of India သတင်းဌာနတို့မှဖော်ပြထားတဲ့ယုံကြည်ကိုးစားရလောက်တဲ့အချက်လက်တွေကိုအစီရင်ခံစာထဲမှာဖော်ပြထားတယ်လို့လည်းကိုးဗီစာပြောပါတယ်အရေးအချက်လက်တွေကိုအောက်ခြေမှတ်ချက်388ခုနဲ့အစီရင်ခံစာမှာရှင်းရှင်းလင်းလင်းကိုးကားထားတာလို့ဆိုပါတယ်။ကက်ရှမီးယားဒေသကိုထိန်းချုပ်ထားတဲ့နိုင်ငံစလုံးဟာလူအခွင့်အရေးချိုးဖောက်မှုဖြစ်ရပ်တွေကနေအာရုံပြောင်းဖို့မပြတ်ကြိုးစားနေကြတယ်လို့ကိုဗီကပြောပါတယ်။အစီရင်ခံစာရဲ့အဓိကရည်ရွယ်ချက်ကနိုင်ငံရေးအရနှဆိုင်နဲ့ကွဲပြားမှုအောက်မှာအခွင့်အရေးတွေဆုံးရှုံးသွားပြီးဘာပြောဆိုခွင့်မှမရကြတဲ့ကက်ရှမီးယားဒေသခံတွေရဲ့အတန်ကိုဖော်ထုတ်ဖို့ဖြစ်တယ်လို့ကုလသမဂ္ဂလူခွင့်ရေယုံပြောခွင့်ရရူဘတ်ကိုဗီကပြောပါတယ်ခင်ဗျာ
။ကိုကြည်ကျော်သိန်းပြောပြသွားတာပါ။အခုတော့မြန်မာပြည်သားတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုနားဆင်ရပါမယ်။ထိုင်းမြန်မာနယ်စပ်မဲဆောင်မြို့ကထိုင်းအန်နှစ်တင်းကုမ္ပဏီပိုင်အထက်ချုပ်ဆက်ယုံကိုထိုင်းနိုင်ငံအလုသမားအခွင့်ရေးကာကွယ်စောင့်ရှောက်ရေးအဖွဲ့နဲ့ထိုင်းရဲတပ်ဖွဲ့တို့ဝင်ရောက်စစ်ဆေးရမှာတရားမဝင်အလုပ်လုပ်နေတဲ့အသက်မပြည့်သေးသူမြန်မာကလေးငယ်15ဦးအပါအဝင်19ဦးတွေ့ရှိရတာကြောင့်သူတို့ကိုဖမ်းဆီးပြီးဖိစနုလို့ပြည်နယ်မှာရှိတဲ့ကလေးကာကွယ်စောင့်ရှောက်ရေးကေအာကိုပို့ဆောင်လိုက်ပါတယ်။ဒီကြောင့် VOE သတင်းတော့မအေးမာကပြောပြမှာပါ
။မဲဆောက်မြို့မှာမြန်မာအလုသမား9သိန်းနဲ့မနည်းရှိတာပါ။စက်ရုံအတော်များများမှလည်းအလုသမားကြီးကျက်သူတွေကလွဲရင်အများစုကတော့မြန်မာအလုသမားတွေပဲအလုလုကင်နေကြတာပါ။ဇူလိုင်လ18ရက်နေ့ကတော့ထိုင်းအလုသမားကာကွယ်စောင့်ရှောက်ရေးအဖွဲ့ဝင်တွေကဝင်ရောက်စစ်ဆေးရင်းအသက်မပြည့်သေးပဲခိုင်းစေခံနိုင်ရတဲ့မြန်မာကလေးတွေကိုတွေ့ရှိခဲ့တယ်ဆိုပြီးမဲဆောက်မြို့ကအမျိုးသမီးနဲ့ကလေးဆောက်ရှောက်ရေးအဖွဲ့ရဲ့ဗဟုအဖွဲ့ဝင်တူဦးဖြစ်တဲ့မစ်ဖုံထောင်းကပြောပြပါဗျာ
။ဒီကွာအဲ့ဒီစက်ရုံမှာသူတို့ကြီးရှိတဲ့ခါကျတော့ကလေးလေးပေါ့နော်။အသက်16မိမပြည့်တဲ့ကြောင်ပေါ့နော်။သူတို့တွေ့သွားတယ်ပေါ့နော်။
ကျွန်တော်အဲ့လိုတွေ့ကြတာကြည့်ကြည့်ပါခလေးအသက်30မပြီးမပြီးသေးတဲ့ခလေးတွေတို့အဆက်ခွင့်မရဘူးเนาะတို့တွေ့ကြရမှာပေါ့เนาะဒီစီစဉ်ရဲ့အဲ့ဒီခလေးတွေကတို့ပို့ပြန်ပို့ဖို့စီစဉ်ကြည့်တယ်ဒီကတော့ခလေးတွေအသက်30မပြီးတဲ့ကြတာတို့ပြန်ပို့ပြီးမယ်နောက်ပိုင်းမှာတို့ပြန်စီစဉ်မှာပေါ့အဲဒီမှာခလေးမှာဥပဒေကြည့်တယ်အသက်30မပြီးတဲ့ကြမှာအလုံးစုံကလည်းမရဘူးပေါ့ကလေးလို့တမားတွ ကလေးတွေကိုတော့ပြစ်စနှလုံးမှာရှိတဲ့ကလေးတွေဆောက်ရှောက်ရေးကိဟာမှာပို့ထားခဲ့တယ်လို့ဆိုပါတယ်။တကယ်လို့မစားစားပလိတ်ကြုံနဲ့အားလိုက်ရင်ကလေးအမှုကြီးကြောင်းနဲ့ခန်းသွားမှာပေါ့။အရှာထိုင်းတဲ့ကလေးကွာကအဖွဲ့လို့သူတို့ဝင်လာကူညီတဲ့ကြမှာခလေးရှိတာအမှုမရှိဘူး။စေယုံတွင်မှာတရားမဝင်အလုပ်ခိုင်းစေထားတဲ့မြန်မာနိုင်ငံကနေလာရောက်လုလုကန်နေကြတဲ့အသက် 1960ခုနှစ်အလုသမားဆိုင်ရာအခွင့်အရေးဥပဒေပုံမှန်50ရာစေယုံကတာဝန်ရှိသူတွေကိုအရေးယူသွားမယ်လို့လဲအလုသမားကာကွယ်ရေးအဖွဲ့ရဲ့ဒါရိုက်တာကထုတ်ဖော်ပြောဆိုခဲ့ပါတယ်။အခုဖန်စီခံခဲ့ရတဲ့မြန်မာကလေးစံငါးဦးကိုတော့ပြစ်စနှလုတ်ခရိုင်ကလေးဆောက်ရှောက်ရေးကြီးမှာပို့ပြီးအသေးစိတ်အချက်လက်တွေကိုစစ်ဆေးမေးမြန်းနေတယ်လို့ဆိုပါတယ်။မဲဆောက်မြို့မှာတော့ကလေး
5000တက်နေတဲ့ကလေးကချစ်ထောင်ကျော်ရှိတယ်လို့ရှေ့ပြောင်းစာတင်ကြောင်းတွေမှာတော့ကလေးတပေါင်း3000ကျော်စာတင်ကြနေကြတာဖြစ်ပါတယ်။ကျန်တဲ့ကလေးတွေကတော့စိတ်ယုံတချို့မှာကလေးလုတ်သားတွေဖြစ်နေကြတယ်လို့မဲဆောက်မြို့နဲ့ကီလိုမီတာ40ကျော်กว่าဝေးတဲ့ဖွပရမြို့နယ်ကစိုက်ခင်းနေမှာလဲကလေးလုတ်သမားတွေကိုအများဆုံးအသုံးပြုနေတာဖြစ်ပါတယ်ရှင်။ထိုင်းရှိသားရဲ့ view အသင်းတော့မအေးမာရင်တရင်ပြဖို့ချ ထိုင်းနိုင်ငံသားဖြစ်ပါတယ်ထူးချွန်တဲ့ထိတန်းဘောလုံးသမားအားကစားသမားတွေဖြစ်လာဖို့ရည်မှန်းချက်တွေရှိနေကြတဲ့အဲ့ဒီကလေးငယ်တွေထဲမှာထိုင်းနိုင်ငံသားဖြစ်ဖို့အခွင့်အရေးတွေရှိနေသေးကြောင်းထိုင်းဘောလုံးအသင်းနီးပြခေါင်းဆောင်ကပြောကြပါတယ်
ထိုင်းထူးရေတပ်ဖွဲ့ကဥဆောင်ပြီးနိုင်ငံတကာရေငုပ်ကြွမ်းကျင်သူတွေပူပေါင်းအောင်မြင်စွာခေတ်ဆင်နိုင်ခဲ့တဲ့ဂူရဲပိမိနေတဲ့တောဝက်ဘောလုံးအသင်းသားဆက်နှစ်ဦးရဲ့မတ်ပွန်ပီယမ်အိုက်တွန်းဆမ်မွန်ပွန်ချိုက်တီကမ်လန်နဲ့လက်ထောက်နီးပြအိုက်ပိုအက်တိုလေးဦးဟာနိုင်ငံမဲ့တွေဖြစ်ကြပါတယ်။ဒါကြောင့်သူတို့ရဲ့လူနေမှုဘဝတွေမှာအကန့်အသတ်အများပြားရှိနေပြီးအနာဂတ်မရေရာ Atenda, Susubao, Yaushise, Nibarema, Acha Atenda, Lungen Se Nibahale, Nanga Mary Pitelu, Polo Atenibia Gonsal, No Break Gandawan Gabiobare, Through Aloha, Anagama, Take Dan Polo, Agzadamari Pipu, Yiman Jadishinibi, Tainanganda Pima, Di Queen Yegu, Yashima Pitang, Polo Atenibiaga Kulubiobare,
T. Unetam Gajami Sam Konga P. ก็ยังมีที่เหลือที่ไม่ได้ติดทำแต่ว่าไอ้บ่าวเองเต็นท์น่าตัวใหญ่หาในงานไม่ได้ป่ะแล้ววิโรกูเร่ไปมีในเรื่องเทมามาป่าวเองจะเนี่ยเต็นท์น่าดีเด็กก็ยาวนั่งเสียเล่าหาเลยในงานไม่ได้พี่ป่ะเลยแล้วเจ้าตรีมีอะไรนี่เนี่ยที่เชนิโกบ้าเล็บไปพบยาบุจะต้องสู้จิมาเลยที่บอลลูนเต็มมาป่าวเองก็จะนี่จ้าเลยเต็งเวงก็เลยอารมณ์มาทุกคนเนี่ยบอลลูนอาจจะมาเข้าในพี่ผู้สูงเลยสนาดีชินิจ้าละวะแต่ไม่ได้ตัวหาในงานได้ไม่พบผ
တန်ပွဲအတွက်အခြားမျိုးတွေကိုခီးသွွားဖို့တောင်အကန့်အသတ်တွေရှိနေတယ်လို့သူကအခုလိုပြောပါတယ်
การออกนอกพื้นที่ที่อยู่อาศัยนะครับหมายถึงว่า
ตะเกียบโลเมียดีคายเนเมียก็นี่ถั่วပြီးတော့တခြားနေရာကိုခီးသွားခြင်းလဲဆိုရင်အစိုးရရဲ့ခွင့်ပြုချက်မဖြစ်မနေလိုအပ်ပါတယ်လုပ်ငန်းကိစ္စတွေပဲဖြစ်ဖြစ်ပြိုင်ပွဲအကစားအတွက်ပဲဖြစ်ဖြစ်သူတို့သွားမယ့်မြို့နေရာကိုအစိုးရကိုအသိပေးကြောင်းကြားရပါတယ
်ထိုင်းမှာနိုင်ငံမဲ့ဖြစ်နေသူတွေဟာမဲပေးပိုင်ခွင့်အင်ယာမြေဝယ်ယူခွင့်တရားဝင်အလုပ်လုပ်ပိုင်ခွင့်ယာရုတာဝန်ထမ်းဆောင်ခွင့်ဒါမှမဟုတ်လွတ်လပ်စွာခီးသွွာလာခွင့်မရှိဘူးလို့ထိုင်းလူခွင့်ရေးလှုပ်ရှားနေတဲ့ဖွဲ့စည်းတွေကပြောပါတယ်။ဒါပေမဲ့လည်းပညာရေးနဲ့ကျန်းမာရေးစတဲ့အခြေခံအခွင့်အရေးတွေတော့ခံစားပိုင်ခွင့်ရှိတယ်လို့ဆိုပါတယ်။ဒါကြောင့်လည်းနိုင်ငံမဲ့ဖြစ်နေတဲ့ကလေးတွေအတွက်အခွင့်အလမ်းတွေပုံမူရရှိစေဖို့ထိုင်းလူခွင့်ရေးကော်မရှင်အနေနဲ့ထိုင်းကျောင်းတွေနဲ့ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်တွေကိုထိုင်းလူခွင့်ရေးကော်မရှင်နာအက်ခန်နာ
นีลาไปจีดกับโยบาย
สีชมพูเนี่ยเขาก็ไม่ได้รู้สึกว่าเขาผิดปกติเนาะคือมันก็มี
เจ้าที่นี่เลยคลีรุ่ยเดมาท้ายในงานด้านเนี่ยในงานด้านเขาเดดูอีด้วยเบลล่าสีเลยสุดาที่อยากบุจ้องรุ่ยมาชิมารุสัดเดมบีซีก็อยู่เต็มอะไรแนวปีคลีบันยาวมาติดกันกับยารุ่ยกันสองท่าเลยตัวบ้าจังท้ายในงานด้านมาผิดอะไรสาเลยจ้องยินรุ่ยกูส่งจามุลูบาร์เลยตัวยังมีบารุ่ยก็ท้ายมาฮูลาดามาฮูตัวรุ่ยกูท้ายมามุยลูลาที่ในงานมามุ่ยเด็กจังตัวยังมีบารุ่ยฮะในงานจ้าด้าพี่นี่วิเม่ที่ท้ายกูเล่ามามาบ่งดิ้งกันสองกูเองสีบาร์เลยชิมารุ่ยจ้องรุ่ยเนี่ยผู้บังก้าเชลเล่รุ่ยกูเกาอยู่ปีสุดที่จะเทตุนปิ้วท้าจีอาพี่ที่คลีรุ่ยคุณลันรุ่ยผู้มุ่ยสีปีตัวยังชิการยาปังกูรุ่ยตัวเด็กละอังกูนี่ปั๊มปูปีในมาพี่บาร์เลย
ดาบยินนายแม่พี่นี่เด็กกลีรุ่ยคุณยีรุ่ยกูเนื้อส่งก้าวไปเป็นเนื้อลูกตัวนี้เนี่ยมีหลายงูเล่เป็นมีเกเรลุงเอ๋บอลตีเย่ตรงลูกชาวชาบวยอาชีนีฮะท้ายมาในเงี้ยแม่พี่นี่ดูเรียกูมีมองทบพยาไหลดาพี่บาร์เลยท้ายสุดยาเย่ซีนซีอาเอียตัวในเงี้ยมาในเงี้ยแม่พี่ซีนตุนท้าดูบ่าวงาได้หนีบาชีเดลุสวาร์เลยดาบิแม่ในเงี้ยแม่พี่นี่ดูเรียตีแต่ลีลาสังจีนีเดในเงี้ยก้าพ่อจีเย่สุยาท้ายในเงี้ยมาในเงี้ยแม่พี่นี่เดลูอุยฮะและด้วยมาต้องเด็ดมาง่ายแต่ทำมาชินได้ลุสบาย
ท่านเองก็ตัวเองบอกลงอันนี้ก็สามารถช่วยยินสัยนี้ได้น่าสงชินิโอไม่ยินไงเปรียบเทียบตัวเราฟิวยานี่ต้องจานิมันเก่งซีซันนี้ก็สบีเต็มสันนิบาลกันนะกูจะกล่าวเลยท่านเองเด็กกับเชื่อสู้กันทุกคู่ในนิ่งขยันเลยจังหวะเปรียบจีมาเลยตัวเองก็ได้เช่นเช่นสูเชียเวกันบีวิลเลงวิ่งหนีต้องคันเนี่ยคอร์สันต์การเวียนด้วยท่านนายกรัฐมนตรีมาเมื่อวานนี้ได้ตัวเลือกผู้ว่าในลู่ท่านอาณาบริเวณก็พิจารณาไปเลยเช่นนี้ที่จะกู้ดอกฟิวเอ็ดนอกมาอีมาก็พิจารณาไปเลย
ท่านนายกผู้แค่ปีนี้พร้อมขยันด้วยงาเดียวนายกได้อาณาจักรผู้ว่าในก่อสร้างลู่เล่งการเวียนเย่ท่านนายกเนี่ยจะทำละครยองงานนี้พิจารณาประเดี๋ยวพังก้ามีเรื่องมาพูดหาเรื่องยองงานนี้กูว่าเยอะแต่พูดเองอาศิษย์เนี่ยเองอาต้องมีวิญญาณผู้สิ่งกระว่าดีแท้มาเตยูนังงานตาลีเจจูบนี่ยังด้วยมาพันสิมีเกจังท้ายดูดีอาบูจูจีสุราชก็ตื่นเต้าดีกว่าทบทวนประสบการณ์กันบ้าง
พื้นที่ที่มีระบบอินเทอร์เน็ตสูงนะครับก็ภูเก็ตพัทยากรุงเทพนะครับเมื่อวานนะครับนะวิธีการก็คือท่านปัดหุ้นแต่ว่าปัดหุ้นในตลาดหุ้นจีนนะครับก็จะทำให้ประเทศจีนได้รับความเสียหายด้านเศรษฐกิจ
ผู้แก่มาพันสิไลเดเตยูนังงานตาเวลิงเวียดไทยเวนสังอาวุธมาท้ายนังงานตาเนื้อเนี่ยမြန်မာနိုင်ငံသားတဦးပါဝင်တယ်လို့လည်းဆိုပါတယ်ကောစင်တာခိုင်းသားတွေအသုံးပြုနေတဲ့ laptop ကွန်ပျူတာ၈လုံးအတုပေါင်းစုံလုပ်တဲ့မိတူဆက်၄လုံးလက်ကင်ဖုန်းအလုံး150နဲ့ credit card 135ကတ်ဖုန်းစစ်ကတ်52ကတ်အပြင်ထိုင်းဘတ်ငွေ73သန်းကျော်တရုတ်ယွမ်ငွေ3800နဲ့မာစီဒီအမျိုးအစားဇင်ခံကားအပါအဝင်အားလုံးကိုအာဏာပိုင်တွေကသိမ်းဆည်းလိုက်ပါတယ်အစုရှယ်ယာဝင်ကုမ္ပဏီအမေရိကန်ငွေလိမ်ငွေညှစ်ခိုင်းကိုဖမ်းဆီးရတာဟာတရုတ်နိုင်ငံဂျေလင်းမျိုးကငွေလိမ်ခံရသူတွေရဲ့သတင်းပေးမှုတွေကြောင့်တရုတ်ရဲတွေကထိုင်းနိုင်ငံကိုရောက်ရှိလာပြီးထိုင်းနိုင်ငံကရဲတပ်ဖွဲ့တွေနဲ့အတူပူးပေါင်းပြီးဖမ်းဆီးခဲ့တာလို့လည်းဆိုပါတယ်။အများစုအလိမ်ခံရတာကတော့တရုတ်ရှေ့တောင်ပိုင်းဂျေလင်းပြည်နယ်ကလူတွေဖြစ်ပြီးဒီငွေလိမ်ခံဝင်တွေရဲ့တရားခံဖြစ်ရသူတွေဟာငွေလိမ်ခံရတာတွေနဲ့ငွေညှစ်တောင်းခံမှုတွေကြောင့်မိမိကိုယ်ကိုတတ်သိတဲ့အထိဖြစ်ခဲ့ရတယ်လို့လည်းထိုင်းရဲဒုတိယဗိုလ်ချုပ်ကြီးကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ရှင်။
ဒါတော့တိုင်းချီဆိုင် VOA သတင်းတော်မအီးမာရဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါပဲပါလေ VOA ကထုတ်လွှင့်ခဲ့တဲ့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်အနေနဲ့အပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တာအမှတ် 855ရန်ကုန်စားတဲ့ကြီးလိုလိပ်စာတက်ပြီးရေးသားနိုင်ပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19, 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြပြချင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9:00အထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းလူမီတာ24 kHz 12.13 လိုင်းလူမီတာ40 kHz 9433လိုင်းလူမီတာ51ကီလိုဟတ်5809နဲ့လိုင်းလတ်190တို့ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ခန်းစာနဲ့ဂျမားရေကန္တာကိုနားဆင်ရမှာဖြစ်သလိုတိုင်းရင်သတင်းလွှာတင်ဆက်တဲ့အခါမှာတော့
တပိုင်းကရေအန်ကြီးနေတဲ့ဆဲကိုပြေးကြလိုက်တော့ကလေးကမှကြောက်ကြောက်ပြီးနေတဲ့လူတွေကအဲ့ဒီခြေလုံးကြီးနဲ့ရှုံလုံးကြီးကနေအပေါ်ကိုရက်ခံပြီးဆဲယူကြလိုက်တယ်။
နောက်ပိုင်းမှာအခြေစုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့နန်းနယ်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုတော်လလတန်းကဖို့ချပေးမှာဖြစ်ပါတယ
်ဒီကနေ့တင်ပြမယ့် idiom အသုံးကတော့
beat about the bush
ဖြစ်ပါတယ်စာလုံးပေါင်းကB E A T beat ကရိုက်တာ A B O U T about ကဒီနေရာမှာအနည်းတစ်ပိုင်း T H E the B U S H bush the bush ကတော့ခြုံဖို့လို့လုံးောက်ဒီပဲရတော့စကိုက်ထလုံးရဲ့တိုက်ရိုက်ဒီပဲကခြုံဖို့တစ်ပိုက်မှာလိုက်ရိုက်တယ်လို့အတိတ်ပဲယူနိုင်ပါလေဒီနေရာမှာ about အစားအတိတ်ပဲစင်တူတဲ့ around ကိုသုံးပြီ
း beatAround the bush.
Lule, piolo ya bale. Nau chong yaswin li gu yin shim bia bia zi. Nye pie, nye pan, twe ya ma. Chong ne win bong ni de nye dwi ap yin twa la zi bu. Chong bie ba ga ni, wain do chao ya ga ni, di itong sin te la re lu su ya bale me. Da chong mu, nye gu bie me suin le pie, pan me suin le bai gu nye pan. Eri lum ho pe, yin ap yin ba ga ni, wain chao ni de dbo ga.ခုခုကိုတည့်တယ်မပြောတည့်တယ်မလုပ်ပဲဝေကဝိုက်ခါရှောင်းကလုတ်တဲ့သဘောဖြစ်ပါလေအဒီပဲကတော့ပြောချင်တာဆိုလိုရင်းကိုရောက်အောင်မပြောနိုင်တာပါအထူးသဖြင့်တော့ကျမတို့မြန်မာယဉ်ကျေးမှုရအားနာလို့တည့်တယ်ပြောမထွက်တာလည်းဖြစ်နိုင်ပါလေဒီအသုံးနဲ့ပတ်သက်လို့ George Lou ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုပွင့်ပွင့်လင်းလင်းဘာလို့မပြောတာလဲဟိုရှောင်းဒီရှောင်းနဲ့လုံမလီနဲ့လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush
ပြောချင်တာကိုတည်တယ်မပြောဘူးဟိုဝေးဒီရှောင်းလုံနေတယ်ဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
Beat about the bush
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်လနာတန်ရဲ့အင်္ဂလိပ်သင်ခန်းစာအပြီးမှာတော့အခုတခါကျမ်းမာရေးကဏ္ဍဖြစ်ပါလေခင်ဗျာ။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကြီးပမာဆေးသွာကုတဲ့အကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာထိုင်းနိုင်ငံအပါအဝင်ကြီးပကိုဆေးသွာပြီးတော့ကုကြတာတွေများလာနေတာမို့မသွားခင်တိတိနာတွေကိုမျှဝေပေးဖို့လိုတယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်။ဘာကြောင့်အခုလိုနိုင်ငံသားဆေးသွာကုသူများလာရပြီးဘယ်လိုကောင်းကျိုးဆိုးကျိုးတွေရှိနေသလဲ၊ကြိုတင်ပြင်ဆင်မှုတွေလိုအပ်နေပါသလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့ထွေထွေယောဂါကုဆရာဝန်အဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်။
โอเคดาต้ามีอยู่ครับเราတို့မြန်မာနိုင်ငံမှာဒီပြပတ်ကိုသွားပြီးတော့ဆေးကုတာပေါ့เนาะအရင်ဆက်စားလို့ရှိရင်ဒီတဖြည်းဖြည်းများလာတာကိုတွေ့ရပါတယ်ဆရာအဲ့ဒီခါကျတော့အခုလိုဆေးသွာကုရနဲ့ပတ်သက်ပြီးတော့ဆရာကြီးဒီအရေးကြီးသိတဲ့သိတဲ့အချက်ဆိုလို့ရှိရင်ဆရာဘယ်အချက်ကိုစပြီးတော့ထောက်ပြမလဲဆရာ
ကျွန်တော်တို့ဒီအင်္ဂလိပ်နိုင်ငံပေါ့အထူးသဖြင့်တော့ဂျူရီယာထိုင်းပေါ့เนาะနောက်ပါကျွန်တော်တို့ဒီအိန္ဒိယကမန်ဘိုင်းလို့ပါလို့လည်းရှိတယ် စင်ကာပူမလေးရှားပေါ့နော်အဲ့တော့အများဆုံးသွားကြတာကတော့ထိုင်းနိုင်ငံပေါ့နော်ဘန်မန်ကဆေးရုံဆိုတာဒီမှာပုဂ္ဂလိကဆေးရုံမှာပဲအဲ့လိုသွားကြတာများတယ်အဲ့တော့သွားတဲ့အကြောင်းရင်းကတော့ကိုယ်နိုင်ငံမှာမရှိတဲ့ကုသချက်တွေတို့ဆီမှာရှိတယ်အဲ့ပါတို့နိုင်ငံကအရေးသွေးကောင်းမွန်တဲ့ကိုယ်ရဲ့စားတဲ့ကုသချက်တွေပစ္စည်းကိရိယာတွေနော်ပြောရောကရှာဝေထုတ်တာတွေရှိတယ်အရေးသွေးကောင်းတယ်ဆိုတာကအဲ့ဆေးရုံတွေကနိုင်ငံတကာနဲ့အရေးသွေးမှာတန်းညှိချတာပေါ့ဥပမာဒီပမန်ကဆေးရုံဆိုလို့ရှိရင်အမေရိကန်နိုင်ငံမှာရှိတဲ့ဆေးရုံတွေနဲ့Joint Commission on International Accreditation လို့ခေါ်တယ်။နိုင်ငံတကာအခုနအရေးသွေးချိဆက်မှုတွေကိုအမေရိကန်ဆေးရုံနဲ့ချိထားတော့သူ့ဆေးရုံသွားကူတာအမေရိကန်နိုင်ငံရဲ့ standard အတိုင်းပေါ့အမှုသားချက်အကျ။ဒါဒီပေါ်မှာနိုင်ငံလူတွေကကြိုက်တယ်ပေါ့လေ။ဘာမှနိုင်ငံမှာအဲ့လိုမျိုးမရှိဘူး။အရေးသွေးညှိထားပြီးတော့ပန်းလိုက်ဆေးရုံတစ်ခုပဲကျွန်တော်တို့ခြေစီရရတာရှိတယ်။နောက်ကလူနာတွေရဲ့စိတ်ကျေနပ်မှုတွေပေးဆောင်တာပေါ့နော်။ဟိုမှာကဘုံဆောင်မှုကအရန်ကောင်းဆောင်စိတ်ကျေနပ်ကြတာပေါ့။အဲ့တော့အဓိကပန်းမှန်ယောဂလေးတော့တော့မသွားတာမတွေ့ပါဘူး။ကြီးကြီးကျယ်ကျယ်ပေါ့ဆိုတော့ညနာအစာထုတ်ပြင်ပြီးမယ်နှလုံးသွေးကြောတွေကိုဖလှယ်မယ်ကိုယ်စိတ်ကြရောနောက်ခါကျရင်အစင်မြေတွေလဲမယ်ပေါ့ဗျာဒါပေမဲ့ကတော့အခါစီယုံကြီးခုလုံးလဲမယ်ဟိုကဒူးစီယုံကြီးလဲမယ်အဲ့လိုမျိုးတွေကိုသွားရတယ်များတာပေါ့နော
်ဟုတ်ကဲ့ဆရာကြီးအခုလို့ဒီသွားတဲ့နေရာမှာတချို့လဲဒီဆရာဝန်တွေနဲ့တိုင်ပင်တာရှိနိုင်တယ်လို့တချို့လဲကိုယ့်အနေကိုပြင်ဆင်ပြီးတော့သွားတာတွေရှိနိုင်တဲ့အခါကျတော့အခုလို့ဒီသွားပြီးတော့သူ့ဟာချင်းရဲ့ဒီအကျိုးအဖြစ်လေးပေါ့ရှင်းပြပေးလို့ရမှာ
လေ။မှန်တယ်။အဲ့တော့အခုသူတို့ရဲ့အရေးသေးကိုကအထင်ကြီးသွားတာပေါ့နော်။အဲ့ဒီခါကျတော့တခါကျတော့ဒီမှာရှိတဲ့ဆရာဝန်တွေမနိုင်မဲနဲ့ကိုယ့်ကိုသွားတယ်။ဥမာသူတို့ကလည်းပြီးရင်ဘယ်မှာဒီမှာလာပြီးတော့သူတို့ရဲ့ရုံးခွဲတွေလာဖွင့်တာပေါ့ဗျာ။လူနာတွေကိုသူတို့ဒီမှာတင်းချက်လေးတောင်းလို့သွားမယ်ဆိုပြီးဆရာဝန်မပါဘဲနဲ့လည်းကြားလိုက်ရှိရပါပြူစားရှိတယ်။အဲ့တော့အဓိကကတော့ချို့တွေကဒီခီးသွားရင်းနဲ့ဖရားလည်းဖုန်းကြီးနဲ့ဆိုပြီးတော့ငါတို့ကဆေးစစ်ကြမယ်ဆိုပြီးတော့ဆေးသွားစစ်တာ။ဆေးစစ်တာလောက်ကတော့ဘာရရကောင်းအောင်လုပ်နေတာပဲလေကုသချက်မဟုတ်ဘူးအဲ့တော့စိုးကျကဘာတွေ့ရလဲဆိုလို့ရှိရင်ဥမာကိုမဆက်လိုက်တော့မှကြီးကျိုးယောဂတွေ့တယ်ဟိုကဆံကစီယိုစီပြလိုက်တယ်အဲ့စီယိုဆိုတဲ့ယောဂရဲ့သဘောတဘာဝကတသက်လုံးစိတ်ပေါ်မှာဒီစီယိုယောဂကိုအင်္ဂလန်နိုင်ငံဘက်ကလည်းမပြောက်ဘူးအမေရိကန်နိုင်ငံဘက်ကလည်းမပြောက်ဘူးလူရီးယားမှာလည်းမပြောက်ဘူးလူနာဆင်ကြီးမှာအဲ့ဒါမျိုးဟိုမှာတွေ့ရတဲ့ခါကျတော့သူ့ပြလိုက်တဲ့စီရီယားအခါကျဘဘာကြီးမှမရှိတဲ့စီရီယားဖြစ်တော့သူကတသက်လုံးနဲ့တောက်ရမယ်သူကတသက်လုံးနဲ့ထိုင်နေမှာလွတ်နေမှာမဟုတ်ဘူးလေပြန်လာတယ်သူဝေတာလည်းများဆေးရတော့တနစ်စာရှင်းပြမယ်နနစ်စာတင်ပြတော့ဗျာအဲ့တော့ဒီမှာကြဆက်ဖို့ရှုံမရတော့ဘူးဒါကြောင့် face ကိုခန္ဓာ face ကိုလည်းတော့မသွားနဲ့တကယ်ယောဂကြီးကြီးတဲ့ခုဟိုမှာကိုယ်ရစာတဲ့ကုသတရားရှိတယ်အဲ့လိုဆိုသွားတော့တော့ကောင်းတယ်ဒါကြောင့်ကျွန်တော်မသွားခင်ဆရာဝန်တွေကိုတိုင်မင်းပေါ့အတကယ်ဆုံးဒီဟာမိသားစုဆရာဝန်တွေကိုတိုင်တယ်သွားတယ်လားမသွားတယ်လားပေါ့နော်ဆိုတော့ပြီးရင်းမှလည်းဒီကုသတရားရတယ်ဒါပေမဲ့ဒီကုသချက်ဟာပြီးရင်းမှပစ္စည်းပစ္စည်းမကောင်းနိုင်ဘူးပစ္စည်းပစ္စည်းတွေကကျွန်တော်ကအားနေတယ်ဥမာတက်ကင်တဲ့ပစ္စည်းဥမာကျွန်တော်ကအယိုးအစားထိုးတဲ့ပစ္စည်းဒါလူတိုင်းကမပေးနိုင်ဘူးအဲ့လိုမျိုးရှိတယ
်ဆိုတော့ဒီနေရာမှာမြန်မာနိုင်ငံအနေထားကကြတော့ဒီစေကုသစီကထိုင်းတက်စားလို့ရှိရင်အကုန်ကြဟိုနည်းနေမလားပေါ့နော်အဲ့လိုစဉ်းစားမိတဲ့ခါကျတော့ဦးထိုင်းကိုတက်ခုချင်းအဖြစ
်
ဒီကုန်ကြစီမလိုအပ်ပဲလဲမဖြစ်ရအောင်ဘလို့အနေထားတွေကိုသတိထားတယ်ဆရာကြီ
းကိုယ်နိုင်ငံမှာကျောင်းကျင်တဲ့ဆရာတွေရှိတဲ့ခါကျတော့ကိုယ်နိုင်ငံကဆရာတွေကိုအရင်နံပါတ်တိုင်မင်းပေါ့ဗျာဆိုတော့တော့ပါရဂူကြီးကိုတိုင်ရမယ်လို့မဟုတ်မလို့အောင်ကျွန်တော်ကမိသားစုဆရာတွေကိုတိုင်မင်းလိုက်ပေါ့ကျွန်တော်ရန်ကုန်မှာခွင်းရင်ဘလိုမျိုးအနေထားရှိမလဲပေါ့နော်ပစ္စည်းပစ္စည်းအနေထားဆောင်းနဲ့တွန့်ညံမှုအနေထားဆေးရုံရဲ့ပံ့ပိုးမှုအနေထားပေါ့နော်အဲနိုင်ငံသားမှာဆိုရင်ကိုဆိုတော့အမှန်တော့ပါသွားကုမယ်ဆိုလို့ရှိရင်ဘလိုအနေထားလေးပေါ့နော်သူစီမှာကိုယ့်ရဲ့စားတဲ့အနေထားမျိုးရှိသလားအဲ့တော့ဆောင်းတိုင်မဲ့တော့မှဆောင်းကဒါဆိုလို့ရှိရင်တော့သူသွားတင်တယ်အဲ့တော့ငွေကြေးရတော့ဘာပြေတော့များမှာပဲအမှန်အခုနောက်ပိုင်းလူတွေပြောလာကြတော့အိတ်မသိမရင်းလို့ public ဆေးရုံနဲ့ရှင်းလိုက်ရင်အိတ်မသိရင်မရင်းလို့ပြောကြတော့ဒါပေမဲ့ကိုယ့်နိုင်ငံရဲ့အနေထားမှာစားတာရရှိတာပေါ့ဒီလိုရစက်ကြည့်ပြီးနိုင်တဲ့အနေအထားရှိတယ်။ကိုယ်နိုင်ငံကတော့တစ်ခါသွားပြီးတော့ပြန်သွားဖို့ဆိုတာနောက်တစ်ခါပြန်ပြီးလိမ့်မယ်ပြန်စီးရမယ်။အဲ့ဆရာလေးနဲ့အများနဲ့ဆက်သွယ်မှုမရှိနိုင်ဘူး။ပြန်ကြည့်ရတာလေးခက်တာလေးပါလာနိုင်တယ်ပေါ့နော်။ဒါတို့ကအဲ့ဒီမှာဘာသာစကားအခက်အခဲတွေ့တာပေါ့ဗျာ။ကိုမေးကျင်လိုက်မေးလို့မေးရတာမျိုးလေးအခုပမာဆရာကြတော့မေးနိုင်တာပေါ့နော်။နောက်တစ်ခုကသူ့နိုင်ငံသုံးတဲ့ဆေးပေါ့ဗျာ။အချို့ဆေးဥမာဆိုကုနာကကျွန်တော်ပြောလို့ပဲဒီစီယိုဆေးကိုသူ့နိုင်ငံမှာရှိတဲ့ကောင်းလုံးစီတွေကိုယ့်နိုင်ငံရှာဝယ်လို့မရအောင်။နောက်ကသူတို့နိုင်ငံရဲ့ပြည်စီဝါစီ၃ဆင်းမှုနဲ့ကိုယ့်နိုင်ငံပြည်စီဝါစီ၃ဆင်းမှုမတူဘူးပေါ့။သူ့နိုင်ငံကဟာဝယ်ဒီမှာပြည်စီဝါစီကရင်ပါနေရမှုဖြစ်တာပေါ့နော်။အဲ့တော့အရေးကြီးတာကတော့ကျွန်တော်သွားမယ်ဆိုလို့ရှိရင်ချူတင်ပြင်ဆင်ပြရလို့လာပေါ့
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီချူတင်ပြင်ဆင်တာလေးကိုလေအသေးစိတ်လေးပြောပြပေးပါလားဆရာ။
အဲ့တော့ဆိုရမသွားခင်ကျွန်တော်တို့ဖြစ်စင်တာကတော့ဒီတလာခွင့်တလာလောက်ချူတင်ပြင်လို့ရမယ်။အကိုဒူးစစ်သွားလဲမယ်ဆိုကြပါလို့ဆော်ဝတ်ချက်ကဆွာထုတ်မယ်ဆိုကြပါလို့အဲ့ဒီမှာရှိရကျွန်တော်တို့ကအနေထားကိုကျွန်တော်တို့လက်ရှိအနေထားအဲဆေးပတ်တမ်းနဲ့အကုန်လုံးယူသွားရမယ်။အော်ဒီကဆရာဝန်တယောက်ကအဲဒီလိုဟိုကဆရာဝန်နဲ့ညှိဖို့ကျွန်တော်အနေထားအနည်းဆုံး online နဲ့ပဲဖြစ်ဖြစ် Facebook နဲ့ပဲဖြစ်ဖြစ်ဟို email နဲ့ပဲဖြစ်ဖြစ်ပေါ့နော်။ဆက်သွယ်နိုင်တော့အကောင်းဆုံးပဲ။အဲဒါအဲ့လိုမျိုးတွေမဟုတ်ဘဲနဲ့ကိုယ့်ကိုသွားလိုက်ကြတယ်ဆိုတဲ့အခါကျတော့ခုနပြန်လာတဲ့အခါကျတော့ခုနဒီအချိန်ကသူ့နိုင်ငံမှာကျွန်တော်ခွဲစိတ်ပြီးပြီးဆိုရပါလို့ ပြန်ပြီးလည်းညာစီးလာတယ်အဲ့တော့ခုနကောင်းကျိုးတွေရှိတယ်လို့ပဲအစိုးကျကလည်းအဲ့ပြန်ပြီးလည်းတော့သူကျော်သူခဲတာလေးကိုဖြစ်တဲ့လည်းညာစီးရတယ်ဆိုတာနောက်သူတို့စီကနေတော့နောက်ထပ်ချက်လုပ်စရာတွေရတာခါနောက်တစ်ချိန်ချက်သွားမှာနောက်တစ်ချိန်သွားမှာလားလုံးဝမသွားလို့ဆိုတာမျိုးဆိုတော့တမျိုးပေါ့လေအဲ့ဒါပြန်သွားရတာမျိုးတွေရှိတယ်ခုနကြောက်ကြက်ခဲတဲ့လူနာမျိုးတွေပြန်ပြအောင်မာတွေရှိတာပေါ့နော်အရှိန်နဲ့ပြတရားဆောင်တယောက်ရဲ့မှတ်ချက်တစ်ခုကိုတခြားရေးသွားတယ်အဟိုမှာရှိတဲ့ဆီအောင်နဲ့အရေးချင်းတွေကတည်းကလေ့လာရမယ်။ဟိုမှာလည်းကျွန်တော်ကမတော်တာအလိမ့်နဲ့ပြီးသွားနေတယ်လေ။နောက်ကဒီမှာလူနာကအချင်းကြီးတည်ငြိမ်မှသွားတင်တာပါ။အချို့ကအသေးဆိုင်ကြီးကြတော့မှလူနာကိုပြီးတော့လိမ့်မယ်နဲ့ခေါ်မယ်။ဘာညာဆိုလူနာအဲ့လှုပ်ရှားမှုတွေသွားရလာမှုလူနာမတမ်းမခံနိုင်ဘူး။ဟိုရောက်တော့ကျွန်တော်သိတယ်အချိုးချောက်တာမဟုတ်ဘူး။ပတ်ဆိုင်ရာကုန်သွားတယ်။အဲ့တော့သူတို့နဲ့ဆက်သွယ်မှုတွေရှိရမယ်။အဲ့ဒီမှာခွဲစိတ်တဲ့တကယ်လို့တို့မျိုးတွေဟိုမှာလူနာအလှပြင်းနဲ့ဆရာကြီးတယောက်ရောက်နေဒီမှာရှိရင်ဒီသားစုဆရာအောင်တဲ့အဲ့ဒီကဒီသားစုဆရာအောင်တွေမှတ်ချက်တွေခါလဲဒီကဒီကမိသားစုဆရာအောင်လမ်းပေးရမယ်။ညဟိုမှာခွဲစိတ်ပြီးလို့ရှိရင်ဟိုမှာဘာလို့ခဲလဲဆိုတော့မှတ်တမ်းကိုလူနာတွေကတောင်းရမယ်။အဲ့တော့သူကတောင်းမမေ့နဲ့။ကျွန်တော်စီရောက်လာတယ်ရောက်လာတော့ဆရာဒီတပုံကြီးကိုထိုးပေးတယ်။ထိုးပေးတော့သူကရယူရီးယားစာတွေကျွန်တော်မဖတ်တတ်ဘူး။သူဘာလို့မှမကျွန်တော်ကောင်းကောင်းမသိဘူးပေါ့နော်။အဲ့တော့မှတ်တမ်းတွေကိုအကုန်လုံးအင်္ဂလိပ်လိုပြန်ရေးဖို့လူနာတွေကတောင်းဆိုရမယ်။ပြီးတော့ပြန်လာလို့ရှိရင်ဘာလို့ပါအောင်မဆိုတော့တခါလေးမေးလာခဲ့မှာ။ပြီးတော့အဲ့ဒီလူနဲ့ဒီကမိသားစုဆရာနဲ့ဆက်သွယ်တယ်ဆိုတော့အကောင်းဆုံးလူရန်ဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ဟူးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာပါခင်ဗျာ။ထိုင်းချီဆိုင် VNI ဝိုင်းတော်သားတွေစုစည်းတင်ဆက်ထားတာဖြစ်ပါတယ
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့21ရာစုပင်လုံတတရအကျင့်အစည်းအဝေးသဘောတူညီချက်14ချက်ကိုပြည်ထောင်စုသဘောတူစာချုပ်ရဲ့အစိတ်ပိုင်းနှစ်အဖြစ်စာချုပ်ထုတ်ဆိုခဲ့ပါတယ်။ TNLA တအားပလောင်တပ်ဖွဲ့နဲ့မြန်မာတပ်ဖွဲ့တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့ TNLA ဘက်ကသူနာပြုစစ်သည်6ဦးသေဆုံးခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်ဖက္ကမြို့နယ်ကျောက်စိမ့်တူးဖော်ရေလောက်ကမှာမြေပြိုကျခဲ့လို့အများအပြားသေဆုံးထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းတွေကိုကြားသားရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါပြည်ထောင်စုငင်းချင်းညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကရရှိလာတဲ့သဘောတူညီချက်14ချက်ကိုပြည်ထောင်စုသဘောတူစာချုပ်ရဲ့အစိတ်ပိုင်းနှစ်အဖြစ်နေပြည်တော်အပြည်ပြည်ဆိုင်ရာ Convention Center MICC 2မှညီလာခံနောက်ဆုံးနေ့ကစာချုပ်ချုပ်ဆိုခဲ့ပါတယ်ရင်းသဘောတူညီချက်14ချက်ကိုအစိုးရအစုဖွဲ့ကဒေါက်တာတင်မျိုးဝင်းလွတ်တော်အစုဖွဲ့ကိုစလဲဦးအောင်စိုးတပ်မတော်အစုဖွဲ့ကိုယ်စားလှယ်ဘူချုပ်စမ်းမြင့်တိုင်းရင်းသားလက်နက်ကိုင်အစုဖွဲ့ကိုယ်စားလှယ်ဒေါက်တာဆလိုင်းလျံမုံစခေါင်းနဲ့နိုင်ငံရေးပါတီအစုဖွဲ့ကိုယ်စားလှယ်ဦးသူဝေတို့ကပြည်ထောင်စုသဘောတူညီချက်စာချုပ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။အဆိုပါညီလာခံရဲ့သဘောထားထုတ်ပြန်ချက်မှာ2018ခုနှစ်အတွင်းနောက်ထပ်ညီလာခံတစ်ကြိမ်2019ခုနှစ်အတွင်းညီလာခံနှစ်ကြိမ်စုစုပေါင်းညီလာခံ3ကြိမ်ကျင်းပနိုင်ရေးအတွက်ဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာအခြေခံမူတွေကိုအခြေခံအုတ်မြစ်အဖြစ်ချမှတ်နိုင်ရေးတို့ပါဝင်ပါတယ်ပြည်ထောင်စုငင်းချိုင်းညီလာခံ27ရာစုပင်လုံတတိယအကြိမ်အစည်းအဝေးကိုဇူလိုင်လ17ရက်နေ့ကနေ16ရက်နေ့အထိကျင်းပခဲ့ပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်မိုင်းဝီကျေးရွာအုပ်စုပွဲလောရွာနီကလန်းပေါ်မှာဒေသတွင်းသွားလာလှုပ်ရှားနေတဲ့ TNLA တန်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်ဖွဲ့တို့ပြစ်ခတ်ဆိုက်ခိုက်မှုဖြစ်ပွားခဲ့လို့ TNLA ဘက်ကသူနာပြုစစ်သည်6ဦးသေဆုံးမှုဖြစ်ပွားခဲ့တာပါပြီးခဲ့တဲ့ဇူလိုင်လ17ရက်နေ့တုန်းကတိုက်ပွဲတွင်စစ်မေးဆေးမှုတွေကိုမြန်မာတပ်ကနဲ့အရှင်လက်ရဖမ်းဆီးပြီးစစ်တုပ်ပန်းဖြစ်ပြီးကမှတပ်ဖြတ်ခဲ့တယ်လို့တန်းမြူရာပါတီဗဟုလမှုဆောင်ကော်မတီဝင်တာလဖေကပြောပါရတယ်။တိုက်ပွဲတွင်သနပ်3လက်နဲ့တန်ရရရှိသူစစ်မေးတွေအလုံး6ဦးကိုမြန်မာတပ်မတော်ကဖမ်းဆီးရမိပြီးဇူလိုင်လ14ရက်နေ့မှာအလောင်း9လောင်းကိုတွေ့ရှိပြီးဒေသခံတွေကလည်းသူကြူပေးခဲ့တယ်လို့ TNLA ဖွဲ့ကနေသတင်းထုတ်ပြန်ထားပါရတယ်။တိုက်ပွဲတွင်ဖမ်းမိရတဲ့စစ်တုပ်ပန်းတွေကိုတပ်ဖြတ်တဲ့လို့ရပေါ်မှာစစ်စီကဥပဒေနဲ့မညီညွတ်လို့တန်းမျိုးရပါတီအနေနဲ့ကန့်ကွက်တယ်လို့သာလဖေကပြောပါရယ
်။လစ်လတ်နေတဲ့ရခိုင်ပြည်နယ်ရတိတောင်မြို့နယ်အမှတ်1ပြည်နယ်လွတ်တော်ကိုယ်စားလှယ်နေရာအတွက်
We are a yue campo guzle li u shalwa tin drink head elu. Sit drink hay and yuek up wekom shen yan shit uga piovare, shalwa tin drink head to rigaro. Raka amyoda patiga u mong lamien. Amyoda democracy a pechoka uki mong tan. Raka democracy a pechoka ute mong net. The deep okla guzle epse ute mong window pitchabare. Chacha yuek up wego lama no imbala tonya nima chimpa mapsipi. The nangalo a tain tane lila nida nia satonia shit elu. Pitang su.
ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်။ကရင်ပြည်နယ်ဖာမြို့နယ်စံပရီကြီးရွာအုပ်စုမှာရှိတဲ့တာဆုလို့မြေပေါ်မှာအစိုးရခုပြုမေးမရပဲဝင်ရောက်ကျူးကျော်သူတွေကိုကရင်ပြည်နယ်အစိုးရဖွဲ့ကနေအခုလ၁၈ရက်နေ့မှာအင်အားသုံးဝင်ရောက်ဖြိုခွင်းခဲ့ပါတယ်။အဲ့ဒီမြေလို့မြေရန်တွေကိုဒေသခံလူစုတောင်းဆိုချက်ရပြီးခဲ့တဲ့၂၀၁၉ခုနှစ်ကကအန်ယူဖာအန်ခရိုင်ကနေပြီးတော့ဥယျာဉ
lo KNU thilo myo ne ausa budu da tin ga pyo ba de ta ka ni sun lo tha de mula mi eka ta thong jwon le ga eka 900 jo ko pi ne so ya than taya win hlwae da bi phit de twae aso ya khu pyu che ma ya be we yaung ni thain du di ko 14 ye twin phe sha pe bu pi ka de sun na 30 ye ne ga phan khyan thu twi au chou yu u si than na ga ne sa thau u ti pi tha ba de
ပြည်သူ့ငြိမ်းချမ်းရေးညီလာခံ23ရက်စုပင်လုံးညီလာခံတတိယအကြိမ်အစည်းအဝေးကျင်းပနေချိန်ကချင်ပြည်နယ်ဖက်မှာ KIA အဖွဲ့တွေနဲ့အစိုးရတပ်မတော်တို့အကြားဇူလိုင်လတုတ္တရပတ်အတွင်းကတိုက်ပွဲတွေပြန်လည်ဖြစ်ပွားလာနေပါတယ်ဇူလိုင်လ23ရက်နေ့စက်လေးရက်နေ့တို့မှာ
တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့အစိုးရတပ်မတော်ဘက်ကတိုက်အင်အား23ခုတွေလည်းရှိနေတယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ဟာ NCM ဟုတ်တယ်လမ်းကြောင်းနဲ့အစိုးရနဲ့နိုင်ငံရေးဆွေးနွေးမယ်ဆိုပြီးတရားဝင်ထုတ်ပြန်ထားတဲ့အဖွဲ့ဖြစ်ပါတယ်။ကြရပြည်နယ်လွိုင်ကော်မြို့မှာပိုကျုပ်ကျေးရုံမတီဆောက်ဖို့ကောင်းကွက်ဆန္ဒပြခဲ့တဲ့လ ကျွန်တော်တို့မြန်မာနိုင်ငံမှာဒီတိပတ်တော်သားတယောက်ခဲ့ကြပါတယ်လူငယ်ကူဦးမှာအာမခံရယူခဲ့ပြီးလွိုက်ကော်နဲ့တိမောဆူမြို့နဲ့တီးတီးမှာနိုင်ငံတော်ကြီးညူပြည့်စင်မှုပုံမှန်900ခန်းနဲ့တရားစွဲဆိုခံရတဲ့လူငယ်လေးဦးမှာတော့အာမခံမယူပဲဆိုလိုင်းလဆက်တရနေ့ကတည်းကအချင်းဆောင်ချုပ်ကနေတရားရင်ဆိုင်သွားကြပါတယ်
ဒီလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဖားကန်မြို့နယ်လုံခင်ကျေးရွာအုပ်စုမှာရှိတဲ့ကြောက်စင်းတူဖော်ရေးကုမ္ပဏီတွေဖြစ်တဲ့မဟာကုမ္ပဏီနဲ့တောက်ပကျဲကုမ္ပဏီကြားမှာရှိတဲ့လောက်ွက်နှုန်ကန်တွင်ဇူလိုင်လဆက်လရက်နေ့ကမြေပြိုကျခဲ့လို့အများအပြားသိဆုံးထိခိုက်ဒဏ်ရာရရှိခဲ့ပါတယ် ဖက်ကန်ဒေတာအတွင်းအခုလိုဘေးအန္တရာယ်ဖြစ်ပွားနေပေမဲ့အစိုးရအနေနဲ့စီမံခန့်ခွဲမှုအားနည်းလာကြောင်းလို့လည်းတဘာဝပတ်ဝန်းကျင်လေ့လာသူတွေကဆိုပါတယ်အမည်ရဲ့စုစည်းချက်ကိုနန်းဖောင်ကနေတင်ဆက်ပေးထားပါတယ် ဖက်ကန်ဒေတာအတွင်းမြေပြုံမှုကြောင့်ထိခိုက်မှုအခြေအနေကိုတော့ဖက်ကန်မြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အတွင်းရေးမှူးဦးတောင်ဆန်ကအခုလိုပြောပါတယ်။လုံခင်ကျေးရွာအုပ်စုရှိကြောက်စင်းလုတ်ွက်အတွင်းကဘာပြိုခဲ့တာကြောင့်အနည်းဆုံးမော်လုတ်သား16ဦးသေဆုံးခဲ့ပြီးအယောက်80ခန့်ဒဏ်ရာရရှိကလူဦးရေတရာနီးပါးပျောက်ဆုံးနေတယ်လို့ဒေတာခံတွေကပြောပါတယ်။မြေစာပြိုကျမှုကြောင့်ပျောက်ဆုံး
ကျောင်းတွင်နေရတဲ့တဘာဘေးအန်ဒီရဲ့စိုးကျိုးတွေတန်စာရရဲ့ကျင်းစာတက်မှုတွေခံနေရတာဟာအစိုးရအနေနဲ့စီမံခန့်ခွဲတာဥပဒေအရအရေးယူတာတွေအားနည်းနေတာကြောင့်ဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်
KDNG ကကိုစကြီးကပြောပါတယ်။ဒီအလောင်းဖို့ခွင့်အတွင်းမှာရှိတဲ့ဟာလေ။ဒါကိုဘယ်လိုဖော်မယ်ဆိုတဲ့ဟာအနည်းစစ်နဲ့မရှိဘူး။ဆက်လက်ဒီမှာဒီလောက်ထိစိုးဝါးတဲ့ဟာဘယ်လိုတားဆီးမလုပ်မယ်ဆိုတဲ့တိုက်တွန်းပုံတိုက်တွန်းအနေနဲ့အစိုးရစီမံဘာမှမရှိဘူး။ဒီကဲဆိုလာတတဲ့အပတ်ကလည်းဖက်ကန်ကြောက်စိမ့်နေမြေတွင် เนี่ยเปียวมุ่มยาจองอาตันนั่นเนี่ยอยู่ในกลีตอูอปาเวนเตซงดูซาเลอูอาทิชิเขบาร์เออลาดูพักกันลงเข็นซาเดดีดารีมาส่วนหน้าตัดเดียอปัตเทกามูจิเขาจองตัดใจเนี่ยยี่จี้ยี่ฉันเชนกบ้าเปียวเชนเอ็มเปียวเชนเนี่ยเปียวเชนเนี่ยพี่บอกเขาวิอูรูเฉาหยีเลยสามนาจิเขเรลูเดร่าขันวิกาเปียวบาร์เอ
အမျိုးသားလူတော်ပြည်သူ့လူတော်ရွေးကောက်ပွဲနဲ့ပြည်နယ်သုံးဖို့တိုင်းနေရာကြီးအဆင့်ရွေးကောက်ပွဲကိုတခြားကျင်းပပေးဖို့လိုရဲလို့ချက်မျိုးသားဒီမိုကရက်တစ်ပါတီ CNDP ကတောင်းဆိုလိုက်ပါတယ်။အကြောင်းဆုံးတော့ကိုရောပါကနေစုစည်းထားပြီးနိုင်ငံအင်အားနဲ့တင်ကြပေးထားပါတယ်။
ပြည်နယ်စတော်ရဲ့ခန်းကဏ္ဍနဲ့အရေးကြီးပုံနဲ့ပြည်ထောင်စုရဲ့ဟာနဲ့မတူဘူးအဲ့တော့ပြည်သူစတော်မြို့သားစတော်ဂျင်းမီပုံတွေကိုတနေ့ကပါကုန်လုံးပုံပြီးတော့ဒီမှာဘသူကိုဒေတာဒီမှာဘသူကိုပေးပါဆိုပြီးတော့ကျွန်တော်ဒီတရက်ချင်းနဲ့လူတယောက်ကိုပေးခိုင်းတာဟာစတော်ကိုရှောက်ထွေးမှုရှိပါတယ်တဖြင့်တိုင်းရင်းသားဒေသတွေမှာဒီမိုကရေစီရုပ်ကိုပွဲနဲ့လည်းဂျင်းမီမှုအဲ့လိုရှိတဲ့
ဒီကပွဲဥပဒေကိုပြင်ဆင်လိုပါကအခြေခံဥပဒေကိုသိဖို့မလိုပဲလွတ်လွတ်ကျွတ်ကျွတ်ဆောင်ရွက်နိုင်တယ်လို့သူကထောက်ပြထားပါတယ်ရွေးကောက်ပွဲကိုတိကျခြင်းမှာပြုလုပ်တာဟာကောင်းတဲ့အရာဖြစ်ပေမဲ့လည်းလက်ရှိအနေအထားမှာတော့လွယ်ကူမှမသင်ဘူးလို့ချင်းမြင်တဲ့ပြည်ထောင်စုကြံ့ခိုင်ရင်းနဲ့ဖွင့်ပြရေးပါတီဥစ္စာလည်းဖြစ်ပြည်နယ်လှုပ်ဆောင်ကိုယ်စားလှယ်တောက်တာမှုထံကပြောပါတယ် ဒီလိုပြင်ပြတိုင်းလုပ်တာလည်းမဆိုးရအောင်လည်းဒါမလို့ဒီကဥပဒေအရလက်ရှိနေမှာတန်တက်ချက်ရှိတဲ့အတွက်နည်းနည်းတော့ခက်မှာပါ။နောက်နောက်ကျင်းပမဲ့ရွေးကောက်ပွဲတွေကိုနွေရာသီပွေလင်းရာသီတွေမှာကျင်းပပေးစီလိုကြောင်းဘိုးရာသီတွင်မဲဆွယ်စည်းရုံးရေးဆင်ရတာဟာတိုင်းရာဒေသတွေမှာအလွန်ခက်ခဲကြောင်းမဲဆွယ်စည်းရုံးရေးကာလကိုလည်းနှစ်လအစားသုံးလနဲ့အတက်မှတ်ပေးစီလိုတယ်လို့ CNTB ကနေပြည်ထော
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
27ရာစုပင်လုံတတိယအကြိမ်အစည်းအဝေးကရရှိလာတဲ့သဘောတူညီချက်14ချက်ကိုပြည်ထောင်စုသဘောတူစာချုပ်ရဲ့အစိပ်ပိုင်းနှင့်အဖြစ်ညီလာခနောက်ဆုံးနေ့ကစာချုပ်ချုပ်ဆိုခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့မှာ TNLA တအားကလောင်တပ်ဖွဲ့နဲ့မြန်မာတပ်ဖွဲ့တို့ပစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့ TNLA ဖက်ကသူနာပြုစစ်တမီး6ဦးသေဆုံးခဲ့ပါတယ်။
ကရစီတွေအခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
။ပြည်နိုင်ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တန်ရင်သတင်းတော်ကိုနားဆင်ခဲ့ရတာပါ။ VV ကနေတောက်ကြနေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါရခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။အီရန်နိုင်ငံမှာဆန္ဒပြပွဲတွေအပေါ်အစိုးရရဲ့တုံ့ပြန်မှုဟာတိုင်းပြည်ခေါင်းဆောင်ပိုင်းအနေနဲ့ပြည်သူတွေကိုကြောက်ရွံ့တုန်လှုပ်နေတယ်ဆိုတာပြသနေတာဖြစ်တယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးမိုက်ပွန်ပီယိုကအခုလိုပြောပါတယ
်။ Thousands have been jailed arbitrarily and at least dozens have been killed.
လူတွေထောင်ထဲချီဥပဒေမဲ့ဖမ်းဆီးခံခဲ့ကြရပြီးအနည်းဆုံးဒါဇင်နဲ့အကြီးအသက်ခံရပါတယ်။ hijab ခေါင်းစည်းပေါ်ဝါချုပ်မှုကန့်ကွက်ဆန္ဒပြပွဲတွေပေါ်ဖိနှိပ်မှုတွေကိုကြည့်ရင်ရက်စက်တဲ့အစိုးရဟာမိမိအခွင့်အရေးအတွက်တောင်းဆိုတဲ့အီရန်အမျိုးသမီးတွေကိုအထူးတလဲကြောက်ရွံ့နေပုံရပါတယ်
။ဒီလိုအမြင်မျိုးပိုးပြီးခိုင်မာစေတာကမကြသေးခင်ကပေါ်ပေါက်ခဲ့တဲ့အဖြစ်အပျက်တွေသက်သေပြနေတာပါ။အစိုးရပိုင်းရုပ်တံသတင်းဌာနကနေဆယ်ကျော်သက်အရွယ်အမျိုးသမီးငယ်တဦးကိုအာဏာပိုင်တွေလိုယူဆရသူတွေကစစ်ဆေးမေးမြန်းနေတဲ့ဗီဒီယိုထုတ်လွှင့်ပြသခဲ့ပါတယ်။အဲ့ဒီထဲမှာဆယ်ကျော်သက်မိန်းကလေးကလူမှုကွန်ရက် Instagram မှာသူကနေတဲ့ဗီဒီယိုပုံကိုတင်မိတဲ့အတွက်ကျင်းဝင်းသိက္ခာစည်းမျဉ်းတွေကိုချိုးဖောက်ခဲ့မိကြောင်းမျက်ရည်အပြင်းနဲ့ဝမ်းနည်းကြေကွဲစွာဝန်ခံပြောကြားနေပုံကိုတွေ့မြင်ကြရပါတယ်။ပြီးခဲ့တဲ့လပိုင်းအနည်းငယ်လောက်ကလည်းhijab ခေါင်းစည်းပွားကိုမဖြစ်မနေခြုံရမယ်ဆိုတဲ့ကန့်သက်ချက်ကိုငြင်းငြင်းစွာဆန္ဒပြခဲ့ကြတဲ့အမျိုးသမီးတွေဒါဇင်နဲ့ချီဖမ်းဆီးခံခဲ့ရပါတယ်။ထောင်ဒဏ်20ပြစ်ဒဏ်ချမှတ်ခံခဲ့ရတဲ့ဆန္ဒပြသူတအုပ်ဖြစ်တဲ့ ရှာပါရက်ရှာဂျာရီဇဒက်ကတော့အခုလိုမတရားရုံးတင်စီရင်ချက်ချမှုကနေလွတ်မြောက်ဖို့အီရန်နိုင်ငံကနေထွက်ပြေးခဲ့ကြောင်းဇူလိုင်လ9ရက်နေ့ကအင်တာနက်အွန်လိုင်းမှာတင်ထားတဲ့သူ့ရဲ့ဗီဒီယိုမှာပြောထားပါဗျ။အခုလိုအီရန်အစိုးရရဲ့ဖမ်းဆီးမှုဟာအမျိုးသမီးတွေပေါ်အကြမ်းဖက်မှုကိုအထင်ရှားလက်တွေ့ပြသလိုက်တာဖြစ်တယ်လို့ Miss Shajariza Dutt ရဲ့ရှေ့နေ Nasrin Sotoudar ကပြောပါဗျ။သူကိုယ်တိုင်လည်းဂျွန်လာကဖမ်းဆီးခံခဲ့ရပြီး Even အချင်းထောင်မှာထောင်ဒဏ်5နှစ်ချမှတ်ခံထားရပါဗျ။ဆိုဒူရာဟာအခြားဆန္ဒပြအမျိုးသမီးတွေရဲ့အမှုတွေကိုလည်းလိုက်ပါဆောင်ရွက်ပေးနေသူဖြစ်ပါတယ်။နောက်ထပ်ထင်ရှားတဲ့လူအခွင့်ရေးရှေ့နေအမျိုးသမီးဇင်နပ်တိုဟာရီဆိုရင်လည်းဂျွန်လာကဖမ်းဆီးခံခဲ့ရပြီးအများပြည်သူနှောက်ယှက်တာအစိုးရစနစ်ကိုဆန့်ကျင်ဖို့ဝါဒဖြန့်ချီတာစတဲ့လိန်လေလှက်ဖျားတဲ့ရာဇဝတ်ကျူးလွန်မှုနဲ့ဆွဲချက်တင်ခံခဲ့ရပါတယ်။တကယ်တမ်းမှာတော့သူဟာသူ့ရဲ့အမှုတွေကြိုးပေးကုမြက်ခံရမှုမှာတရားရုံးကအမိန့်ကိုမြ мян ဆန်ဆန်ချမှတ်ခဲ့တဲ့အပေါ်လုံလောက်မျှတာတဲ့တရားစီရင်ရေးအာမခံချက်တွေမရရှိခဲ့ဘူးလို့သူ့ရဲ့အမြင်ကိုအများပြည်သူသိအောင်ထုတ်ဖော်ပြောဆိုခဲ့လို့အာဏာပိုင်တွေကသူ့ကိုဖမ်းဆီးခဲ့တာပါအစိုးရရဲ့နှိမ့်ပတ်နှိမ့်ဆက်မှုကိုအီရန်အမျိုးသမီးတွေဟာတတ်တည်နဲ့တုံ့ပြန်နေကြပါတယ်အဲ့ဒီအတွက်လဲနှစ်ပေါင်းများစွာတတ်တည်ပြသခဲ့ကြပြီးပါပြီဥပမာတစ်ခုပြောရမယ်ဆိုရင်လူမှုကွန်ရက် Instagram ကနေကနေတဲ့ဗီဒီယိုပုံတင်မိတဲ့အတွက်အာနာပိုင်တွေရဲ့ဖန်ဆီးစစ်ဆေးမေးမြန်းခြင်းခံရတဲ့ဆယ်ကျော်သက်အီရန်အမျိုးသမီးငယ်ကိုအားပေးထောက်ခံတဲ့အနေနဲ့သူ့ပေါ်အာနာပိုင်တွေရဲ့ပြုမှုပုံကိုကန့်ကွက်ရှုတ်ချကြောင်းစာရီရေးသားပေးပို့ခဲ့ကြသလိုအမျိုးသမီးတွေကိုယ်တိုင်သူတို့ကနေတဲ့ဗီဒီယိုတွေကိုလူမှုကွန်ရက်တွေမှာတင်ပြီးကာကျင်းသည့်ရာဇဝတ်မှုမဟုတ်ပါဆိုတဲ့စာရန်တွေရေးသားထားကြပါတယ်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုပြောခဲ့တဲ့အတိုင်းအီရန်ပြည်သူတွေလွတ်လပ်ခွင့်ရဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ပြီးအစွမ်းကုန်ထောက်ခံအားပေးသွားမှာဖြစ်ပါတယ်။အီရန်အာဏာရှင်အစိုးရအနေနဲ့ကိုယ်နိုင်ငံသားတွေပေါ်မဖြစ်မနေကောင်းကောင်းမွန်မွန်ပြုမှုဆက်ဆံရမှာဖြစ်ပါတယ်။အီရန်ပြည်သူတိုင်းရဲ့လူခွင့်ရေးတွေကိုအစိုးရအနေနဲ့မဖြစ်မနေအကာအကွယ်ပေးရမှာဖြစ်ပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
သောရရှင်နေကူနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ VOA ကနေထုတ်လွှင့်ပြီးသမျှရေဒီယိုအစီအစဉ်သတင်းတွေနဲ့ရုပ်သံသတင်းဗီဒီယိုဖိုင်တွေကိုတော့ VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာဒီကနေ့ညနေထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းလိုမီတာ19.25တို့မှာဖမ်းယူနားဆင်ပါခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးပါအောင်ဗျာ
။အမေရိကန်ရဲ့ရုရှားကောင်ဆောင်လူဦးကြောင်းဒုတိယကြိမ်ထိပ်သီးစီဝေးလုပ်ဖို့နိုင်ငံခြားဆွေးနွေးဆီစဉ်နေပြီလို့အင်ပီရိုပြောခွင့်ရဆာရာဟဂ်ဂီဆန်ဒါစ်ကကြာသပတေးနေ့မှာ Twitter ကနေကြေညာပါတယ်။သမ္မတထရမ့်နဲ့သမ္မတပူတင်တို့ဖင်လန်နိုင်ငံဟယ်ဆင်ကီမြို့မှာပထမကြိမ်ထိပ်သီးစီဝေးလုပ်ပြီးသုံးရကြမှာပဲဒုတိယကြိမ်တွေ့ကြဖို့ဆီစဉ်နေတယ်ဆိုတဲ့ကြေညာချက်ထွက်လာတာပါ။သမ္မတဗလာဒီမီယာပူတင်ကိုလာမယ့်ဆောင်းဦးရာသီမှာဝါရှင်တန်ကိုလာဖို့ဖိတ်ကြားရေးအမျိုးသားလူမျိုးရေးဆိုင်ရာဂျာမီပို့ကိုဂျွန်ဘိုတန်ကိုသမ္မတထရမ့်ကညွှန်ကြားထားတယ်လို့ပြောခွင့်ရဆန်ဒါစ်က Twitter မှာရေးပါတယ်။အရှိတော်အရှာဒီတာမှာဤကြောင်းတော်လာမှုဆိုင်ရာပူပေါင်းဆောင်ရွက်ရေးနဲ့လူမျိုးရေးပင်အားကောင်းရေးနီးလန်းတွေရှာဖွေဖို့အရှိတော်အရှာနိုင်ငံများအာဆီယံဖွဲ့ဝင်ဆယ်နိုင်ငံကတာဝန်ရှိသူတွေနဲ့ဝန်ကြီးတွေအိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာဂျာတာရီနေကစီးဝေးလို့ဆွေးနွေးကြပါတယ်။အကြံဖက်ဝါဒတိုက်ဖြစ်ရေးညူလီယာလက်နက်ထိန်းချုပ်ရေးနဲ့ရေကြောင်းညွှန်မိတ်ဆိုင်ရာတတိထားရှိမှုတို့မှာပူပေါင်းဆောင်ရွက်ရေးကိုတိုးမြှင့်ကြဖို့နဲ့အာရှရာစုနှစ်လို့ဆိုရမယ် Asia's Century အတွက်နိုင်ငံတွေပါဝင်မဲ့အနေအထားသတ်မှတ်ရေးကူညီလှုံ့ဆော်ကြဖို့အိန္ဒိယနိုင်ငံသားရေးဝန်ကြီး Sushma Swaraj ကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းပြောဆိုပါရယ်။တန်းစီနေရတဲ့ထွက်ကုန်တွေကိုမြောက်ကိုရီးယားနိုင်ငံစီတင်ပို့နေတာရပ်ဆိုင်းဖို့အမေရိကန်ရဲ့တောင်းဆိုချက်ကိုတရုတ်နဲ့ရုရှားတို့ကစဉ်းစားချင်းပို့ပေးဖို့တုံ့ပြန်ကြတယ်လို့တန်တမန်တွေကစာသားပေးနေမှာပြောပါရယ်။မြောက်ကိုရီးယားနိုင်ငံတို့မှကုလသမဂ္ဂသတ်မှတ်ထားတဲ့ပမာဏထက်ကျော်လွန်ပြီးတရားမဝင်ရေနံတင်သွင်းနေတယ်လို့ဆိုပြီးအမေရိကန်ကမြောက်ကိုရီးယားစီရေနံတင်ပို့မှုတွေရပ်ဖို့ကုလသမဂ္ဂရေယူတံခါးမှုဆိုင်ရာကော်မတီကိုပြီးခဲ့တဲ့သတင်းပတ်ကတောင်းဆိုထားတာပါ။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ကန်မယ်ဆိုင်မြို့ကထမ်လွန်းလှိုင်ကူတဲကနေကဲထုတ်ထားတဲ့တောဝက်ဘောလုံးတင်ကကစားသမား12ဦးနဲ့ဤပြတို့ဟာဘူဒူးနေမှာဆေးရုံကဆင်းခွင့်ရပြီးရောက်သွားပြီးတဲ့နောက်ဂျာတာပရီနေမှာတော့တပ်ဆိုင်ရာမိသားစုတွေနဲ့အပြည့်အဝပြန်နေခွင့်ရကြပြီဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါခင်ဗျာ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်မှုကကိုကျော်အောင်လင်းဖြစ်ပါတယ်။အတံပိုင်းဆိုင်ရာအင်ဂျင်နီယာတော့ Darius Smith ဖြစ်ပါတယ်။တောက်ကြနေမနက်ခင်းမနက်6:00နာရီနေ့9:00နာရီအထိအစီအစဉ်ကိုတော့ line number 24 40 51နဲ့ လိုင်းလက်190တို့ကနေထုတ်လွှင့်ခဲ့တာပါ။သောရရှင်များနဲ့ကွာမြန်မာပြည်သူပြည်သားအားလုံးကြောရှင်ပွေရာနေ့တစ်နေ့ဖြစ်ကြပါစေ။ဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.